Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ19ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါရှင်ကျမခင်မြွှေပါ။ပြီးခဲ့တဲ့စနေနေ့ညပိုင်းကနယူးယောက်မြို့မန်ဟတန်ရပ်မှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ဆက်ဆက်ပြီးအသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့တာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်။တခါအာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းဥရုစကန်ခရိုင်မှာတော့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်၈ယောက်ထဏ်မှနေသေဆုံးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကရောက်နေတဲ့မြန်မာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေ့ပြောင်းခြေချနေကြသူများဆရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ဖို့ရှိပါတယ်။တက်ရောက်နေတာဖြစ်ပါတယ်။ဒီလိုဒီနောက်ဆုံးရနေမြန်မာနိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဒီကနေ့ကုလဌာနချုပ်မှာတော့နိုင်ငံရေးစစ်ရေးမတည်ငြိမ်မှုတွေကြောင့်ကမ္ဘာတစ်လွှားနေရွက်စွန့်ခွာပြီးထွက်ပြေးနေရသူတွေအရေးအဖြေရှာနေကြပါတယ်။
UNHCR has estimated that that's going to be 1.1 million in 2017 and that's 5%.
အနေချီတဲ့ဒုက္ခသည်တွေရဲ့အရေးညီနိုင်ဖြေရှာကြဖို့ကုလအတွင်းမှုချုပ်ဘန်ကီမွန်ရဲ့ဒုက္ခသည်ဆိုင်ရာအထူးကြံပေးပြောဆိုခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာမြေဆုံစီမံကိန်းကိုစန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာတာကဘာကြောင့်မလဲ။နောက်အမေရိကန်ပြည်ထောင်စုကငြိမ်းချမ်းရေးစစ်တမန်အဖွဲ့နဲ့တွေ့ဆုံမေးမြန်းချက်စတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်းငုံသောကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ပြည်ကစ်နီနီညပိုင်းကနယူးယောက်မြို့မန်ဟတ်တန်ရပ်မှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ဆက်ဆက်ပြီးအသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့တာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်။အာဖဂန်နယ်ပွားအမေရိကန်နိုင်ငံသားအာမက်ဒ်ခန်ရာဟာမီကိုစစ်ဆေးမေးမြန်းဖို့အလို့ရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုစစ်ဆေးစစ်ဆေးရေးဘူရို FBI ကကြေညာချက်ထုတ်ထားပါတယ်။အဲ့ဒီလူနောက်ဆုံးနေခဲ့တဲ့နေရာကတော့နယူးဂျာစီပြည်နယ်အဲလစ်ဇဘက်မြို့ဖြစ်တယ်ဆိုတာသိထားရတဲ့အကြောင်းလည်းပြောပါရစေ။ဒီလူကိုချက်ချင်းဖမ်းဆီးဖို့လိုအပ်တယ်လို့တာဝန်ရှိသူတွေကယုံကြည်ထားတဲ့အကြောင်းနယူးယောက်မြို့တော်ဝန် Beauty Blessio က CNN ရုပ်သံမှာပြောပါရယ်နယူးယောက်အုပ်ချုပ်ရေးမှူး Andrew Cuomo ကလည်းစနေနေ့ကဖြစ်ရက်ဟာအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့ဆိုပြီးနိုင်ငံသားနဲ့ဆက်ဆက်မှုရှိနေနိုင်တယ်လို့လည်းဒီကနေ့မနက်ပိုင်းမှာပြောပါရယ်ဒီမတိုင်ခင်တရက်တုန်းကတော့ Mr. Cuomo ကဒီတိုက်ခိုက်မှုဟာနိုင်ငံတကာအကြမ်းဖက်မှုတွေနဲ့ဆက်ဆက်ပုံမရဘူးဆိုပြီးပြောခဲ့တာပါFBI နဲ့အတူနယူးယောက်ရဲတပ်ဖွဲ့ကတော့စနေနေ့ညပိုင်းကဘုံးပေါက်ကွဲမှုနဲ့နောက်ထပ်ရှာတွေ့ခဲ့တဲ့မပေါက်ကွဲသေးတဲ့ဗုံးတစ်ခုအကြားဆက်ဆက်မှုရှိမရှိဆိုတာနဲ့တန်တရားရှိသူတွေကိုဆက်လက်စုံစမ်းရှာဖွေနေပါတယ်။တနင်္ဂနွေနေ့နောက်ပိုင်းတော့ကတော့နယူးယောက်မြို့ Brooklyn အရက်ကအဝေးပြေးလမ်းမကြီးတစ်ခုပေါ်မှာတန်တရားရှိတဲ့ရင်စင်းကိုတာဝန်ရှိသူတွေကဟန့်ကြားပြီးကားထဲမှာပါတဲ့လူ၅ယောက်ကိုစစ်ဆေးမေးမြန်းခဲ့ပါတယ်။ဒါပေမဲ့သူတို့ကိုပြစ်မှုတစုံတရာနဲ့တရားဆွဲတာမျိုးတော့မရှိသေးပါဘူး။စနေနေ့ညပိုင်းက Chelsea ရက်ကွက်မှာဖြစ်ခဲ့တဲ့ပေါက်ကွဲမှုကြောင့်လူ29ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။တရားရသူအားလုံးကတော့ဆေးရုံကပြန်ဆင်းခဲ့ကြပါပြီရှင်
။စီးရီးယားနိုင်ငံအလပ်ပိုမြို့မှာအစာရေစာနဲ့ဆေးဝါးပစ္စည်းတွေလိုအပ်နေတဲ့ဒုက္ခသည် 23,000 ကျော်အတွက်အကူအညီပေးရင်းနှီးတွေမျိုးရင်းမဝင်ရောက်နိုင်သေးတာနဲ့ပတ်သက်လို့နာကျင်မိသလိုစိတ်ပြက်လက်ပြက်ဖြစ်မိတယ်လို့ကုလသမဂ္ဂအရေးပေါ်အကူအညီပေးညှိနှိုင်းဆောင်ရွက်ရေးမှူးကဒီကနေ့ပြောပါရယ်။ဒုက္ခသည်တွေအတွက်ထောက်ပံ့ရေးပစ္စည်းတွေအစစ်အမရှိပဲပို့ဆောင်ခွင့်ပြုဖို့နဲ့ဆေးဝါးကုသမှုခံယူဖို့တကယ်လိုအပ်နေတဲ့သူတွေကိုခေါ်ဆောင်သွားနိုင်ရေးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွဲမှုချုပ်Stephen O'Brien ကထပ်မံပြီးတော့စာရေးသားတောင်းဆိုလိုက်တာပါအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကဒီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရင်းနှန်းကိုပိတ်ဆို့ထားတာကြောင့်ဆီးရီးယားသမ္မတ Bashar al-Assad ကိုပြစ်တင်ဝေဖန်လိုက်ပြီးရုရှားအနေနဲ့ Assad ပေါ်ပူဖိအားပေးရမယ်လို့လည်းပြောပါတယ်တနင်္ဂနွေနေ့နှောင်းပိုင်းမှာတက်တန်းကုန်ဆုံးမဲ့အမေရိကန်နဲ့ရုရှားနိုင်ငံဆက်စပ်ညှိနှိုင်းမှုနဲ့ရယူခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ထဲမှာအလပ်ပုံမျိုးကိုလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်ရေးကိစ္စလည်းပါဝင်ပါတယ်ဒီကနေ့အစောပိုင်းအချိန်အထိဒီသဘောတူညီချက်ဆက်ပြီးတော့အသက်ဝင်နေသေးသလားဆိုတဲ့အပေါ်တရားဝင်ပြောဆိုတာတွေမရှိပေမဲ့လို့မနေ့ကတနင်္ဂနွေနေ့မှာအစိုးရကအတိုက်ခံသဘုံအဖွဲ့တွေပေါ်လေကြောင်းတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့စနေနေ့တုန်းကလည်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စီးရီးယားစစ်သားဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်အမေရိကန်စစ်ဘက်ကတော့စီးရီးယားရှေ့ပိုင်းမှာ IS စစ်သေးကြွားတွေကိုပစ်မှတ်ထားတိုက်ခိုက်ချိန်မှာစီးရီးယားစစ်သားတွေကိုမရည်ရွယ်ပဲပစ်ခတ်မိတဲ့အကြောင်းပြောပါရခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းကမတိမငြိမ်ဖြစ်နေတဲ့ဦးရုစကန်ခရိုင်မှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းအာဖဂန်ဆိုရအရာရှိတွေကဒီကနေ့ပြောပါရယ်တနင်္ဂနွေနေ့ညနေပိုင်းကဒီပီနယ်ရဲ့မြို့တော်ထရင်ကော့တ်မြို့အပြင်ဘက်ကအဓိကအဝေးပြေးလမ်းမကြီးတစ်ခုပေါ်မှာရှိတဲ့လုံခြုံရေးဂိတ်တစ်ခုမှာရဲတပ်ဖွဲ့ဝင်တွေစောင့်ကြပ်နေတဲ့အချိန်တိုက်ခိုက်ခဲ့ရတာဖြစ်တဲ့အကြောင်းအဝေးပြေးလမ်းလုံခြုံရေးဆိုင်ရာရဲတပ်ဖွဲ့တပ်မှုစမူဝဲရာဟီမူလာခန်းက VOA ကိုပြောပါရယ်အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မစ္စတာခန်းကရှုံချသလိုအခုတိုက်ခိုက်တဲ့နေရာအနီးအနားမှာအလံဖြူလွှင့်ထားတဲ့တာလီဘန်ခြေစိုက်စခန်းတွေရှိပေမဲ့အမေရိကန်ကအာဖဂန်ရဲတပ်ဖွဲ့ဝင်တွေကိုဘာကြောင့်ပြစ်မှတ်ထားတိုက်ခိုက်ခဲ့လဲဆိုတာနားမလည်နိုင်ဘူးလို့လည်းသူကပြောပါရယ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ကဒီတိုက်ခိုက်မှုလုပ်ခဲ့တာဆိုတော့အမေရိကန်စစ်ဘက်ပြောခွင့်ရတဦးကလည်းအတည်ပြုထားပြီးတော့အာဖဂန်နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်ခတ်တိုက်ခိုက်နေတဲ့သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့ပြောပါရယ်ထရင်နော့ခ်မြို့ဟာအခုနောက်ပိုင်းဒီတာလီဘန်အဖွဲ့ရဲ့အပြင်းထန်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်ကဒီခရိုင်မြို့တော်အတော်များများထဲမှာတစ်ခုအပါအဝင်ပါရှင်
။တန်းတန်းချီတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေအရေးနိုင်ငံတကာခေါင်းဆောင်တွေထိပ်သီးအစည်းအဝေးကိုကုလသမဂ္ဂအထွေထွေညီလာခံအတွင်းဒီကနေ့ကျင်းပနေပါတယ်။ဒုက္ခသည်တွေအရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပိုလေးထားပြီးပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့အခုလိုကျင်းပတာပါ။စစ်ပွဲတွေကြောင့်နေရက်ကိုဆွန့်ခွာလာသူတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကညီလာခံအဖွဲ့မင်ကိုပြောကြားရမှာအခုလိုထည့်သွင်းပြောကြားသွားပါတယ်။
More people than ever are on the move. Some flee war, others seek opportunity.
ဘယ်တော့ငါနဲ့မှမတူတဲ့လူကြီးတွေတော်များများဟာရွှေ့ပြောင်းနေထိုင်နေကြပါတယ်။တချို့တွေကစစ်ပွဲတွေကနေထွက်ပြေးတိမ်းရှောင်ကြတယ်လို့တချို့တွေကပိုကောင်းမွန်တဲ့ဘဝအခြေအနေအတွက်နေရက်ကိုဆွန့်ခွာကြတာပါ။ဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေအပေါ်ဝင်တော့ဝင်ဖို့အဖြစ်မမြင်စေလိုပဲ။သူတို့တွေကအခြေအနေကောင်းတွေကိုဖန်တီးပေးမဲ့သူတွေလည်းဖြစ်ပါတယ်လို့အထွေမှုချုပ်ကပြောသွားတာပါ။လူတွေတိမ်းနေချီပြီးတန်းနဲ့ချီရွှေပြောင်းနေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံအကြီးအကဲတွေပါဝင်တဲ့အခုလိုထိပ်သီးအစည်းအဝေးဝင်ကျင်းပဖို့ကုလသမဂ္ဂထူထူညီလာခံကနေတောင်းဆိုခဲ့တာပါစစ်ပွဲတွေသဘာဝဘေးအန္တရာယ်နဲ့ဆင်းရဲမွတ်တေမှုကြောင့်ကမ္ဘာတဝန်းမှာဒုက္ခတွေဒီဥယေရွှေပြောင်းနေထိုင်နေရသူဥယေ65သန်းလောက်ရှိနေပြီးအဲ့ဒီထဲမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ရဲ့တင်းလာနေညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မေဂန်ပီယွန်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာဒီနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းချေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်နေပါတယ်။ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့ကျရဲလဲကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားအောင်မှာဖြစ်ပါတယ်။သူရဲ့အမေရိကန်ပြည်အောင်စုခီးစဉ်အတွင်းပြီးခဲ့တဲ့သတင်းပတ်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံတဲ့အခါမှာတော့ဒီမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးရေးကိစ္စဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုအပြီးမှာပဲမြန်မာပေါ်တန်ခတ်အရေးယူမှုအများစုကိုဖယ်ရှားပေးမယ့်ကြောင်းသမ္မတအိုဘားမားကကြေညာလိုက်တာကြောင့်ဒီပေါ်မှာမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကကြိုဆိုကြပါတယ်။စီအန်ဝင်ပါတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ကုန်သွယ်ရမှာအထူးကအဟန့်တားဖြစ်နေတာတွေကိုဖယ်ရှားပစ်လိုက်နိုင်မှာဖြစ်လို့တိုင်းပြည်စီးပွားရေးတိုးတက်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့သူတို့ကပြောပါရယ်။အမေရိကန်စိုးရရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွင်းအာဂတိလိုက်စားမှု၊မြေယာသိမ်းဆည်းမှု၊တရားမဝင်တစ်ထုံလုပ်မှုနဲ့မွေးရစီဝါလုပ်ငန်းတွေနဲ့ပတ်သက်ဆက်နွယ်နေတယ်လို့ဆွဆွဲခံထားရတဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေရဲ့အမှုအကျင့်တွေတိုးတက်ကောင်းမွန်လာအောင်လုပ်ဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအထက်ပို့ပြီးတော့တာဝန်ကြီးသွားစီမံဖြစ်တယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေနဲ့လူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကသုံးသပ်ပြောဆိုနေကြပါရဲ့ရှင်
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆန်သက်ပောက်ခဲမှုနဲ့ပယ်ရင်တဲ့ဒုံးကျည်ပြုတ်တဲ့အစီအစဉ်တွေကိုရန်နာထားမယ်ဆိုရင်တွေးဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့ဆန္ဒရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်မြောက်ကိုရီးယားနိုင်ငံရဲ့အခုနောက်ဆုံးနျူကလ িয়ার ဆန်သက်ပောက်ခဲမှုအပြီးကိုယ့်ရဲ့အကြံမှာအခုလိုပြောလိုက်တာပါကိုရီးယားကျွန်းဆက်မှာငြိမ်းချမ်းမှုနဲ့ကျူးကျော်ရင်ဆမှုတွေမလုပ်ဖို့နိုင်ငံတကာအတိုင်းအဝန်နဲ့ဆက်ဆံရေးတိုးတက်ဖို့တခြားအကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆွေးဆောင်မှုစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားနဲ့အတူထိုင်ဆွေးနွေးဖို့ပြင်ဆင်ထားတာကိုကြိမ်ဖန်များစွာပြောပြပါပြီလို့လည်းဝန်ကြီးကယ်ရီကပြောပါရယ်မြောက်ကိုရီးယားရဲ့၅ချိန်မြောက်မြေအောက်နျူကလ িয়ার ဆန်သက်ဖောက်ခဲမှုနဲ့အချိန်ရင်တိုးမြင့်ပြီးပယ်ရင်းတဲ့ဒုံးကျည်ဆန်သက်ပြစ်လုမှုတွေနဲ့ပတ်သက်လို့တနင်္ဂနွေနေ့တုန်းကလည်းမစ္စတာကယ်ရီယာတောင်ကိုရီးယားဂျပန်နိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါရယ် ကျိုရူကရရှိတဲ့ပုံတွေအရမြောက်ကိုရီးယားဟာနောက်ထပ်နျူကလ িয়ার စမ်းသပ်မှု၃ကြိမ်ထပ်လုပ်ဖို့ပြင်ဆင်ထားပြီးအချိန်မရွေးလှုပ်ဆောင်သွားနိုင်တယ်လို့လေ့လာသူတွေကပြောပါရယ်။ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လက်နက်ကင်းမဲ့ဆုံးဖြစ်ရေးအတွက်နိုင်ငံအချို့ပါဝင်တဲ့ foreign တစ်ခုကို2003ခုနှစ်ကဖွဲ့စည်းခဲ့ရမှာမြောက်ကိုရီးယား၊တောင်ကိုရီးယား၊တရုတ်၊ဂျပန်၊ရုရှားနဲ့အမေရိကန်တို့ပါဝင်ပါရယ်။ဒီအဖွဲ့အနေနဲ့အတူတူသတ်မှတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေကြောင့်2008ခုနှစ်ဒီဇင်ဘာလကဆက်လို့တွေ့ဆုံဆွေးနွေးမှုတွေရပ်ဆိုင်းသွားပါရယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာပြန်ပြီးဆွေးခံရတဲ့နော်ဝေနိုင်ငံသားခချာချန်ဆက်ကင်စတက်ကိုအဘူဆာယစ်အဖွဲ့ကတနေ့ကြာထိန်းသိမ်းခဲ့ပြီးတဲ့နောက်တနင်္လာနေ့တုန်းကဖိလစ်ပိုင်အာဏာပိုင်တွေထံလွှဲပြောင်းပေးခဲ့ပါတယ်။သူနဲ့အတူအမည်မဖော်ပြထားတဲ့အင်ဒိုနီးရှားငါးဖန်သမား၃ဦးကိုလည်းပြန်လွှတ်ပေးလိုက်ကြပါ။ဖိလစ်ပိုင်ဆွေးရနိုင်ငင်းကြီးသဘောတူညီချက်လက်မှတ်ရေးထိုးထားပြီးဆက်ကင်စတက်လူမျိုးရေးစစ်ဆင်ညီနိုင်ရမှာကူညီပေးခဲ့တဲ့မိုရိုအမျိုးသားလူမျိုးရေးတပ်ဦးအဖွဲ့လက်အောက်ခံတပုံတွေကနေတဆင့်အဘူဆာယစ်အဖွဲ့ကဒီသူတို့ဖမ်းဆီးထားတဲ့သူတွေကိုပြန်ပြီးတော့လွှဲပြောင်းလွှတ်ပေးခဲ့တာပါ။စကစ်စတဟာ2015ခုနှစ်စက်တင်ဘာလ22ရက်နေ့ကဖိလစ်ပိုင်နိုင်ငံတောင်ပိုင်းဆမဲလ်ကျွန်းမှာလေလော်ရွက်တိုက်အစဉ်တစ်ခုကိုကူညီပေးနေတဲ့အချိန်ကနေဒါနိုင်ငံသားတွေဖြစ်ကြတဲ့ဂျွန်ရစ်စတဲ Robert Hall နဲ့ Hall ရဲ့ချစ်သူမိန်းကလေးဖိလစ်ပိုင်နိုင်ငံသူ Maritus Floro နဲ့အတူပြန်ပြီးဆွဲခံခဲ့ရတာပါ။နောက်ပိုင်းမှာတော့အဘူဆာယက်အဖွဲ့က Floro ကိုပြန်လွှတ်ပေးခဲ့ပေမဲ့ကနေဒါနိုင်ငံသားနှစ်ဦးကိုတော့သူတို့ကိုပြန်ရွေးဖို့တတ်မှတ်ထားတဲ့ရက်ကျော်လွန်သွားပြီးတဲ့နောက်မှာဒီနေ့အစောပိုင်းကတီးကြစီကွက်မြတ်ခဲ့ပါတယ်။စကစ်စတန်နဲ့အတူအခုပြန်လည်လွတ်မြောက်လာတဲ့အင်ဒိုနီးရှားငါးဖန်သမားတအုံကတော့ဒီပြီးခဲ့တဲ့ဇူလိုင်လတုန်းကဖမ်းဆီးခံရတဲ့သူတွေဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံမှာမွတ်စလင်ဖျားဖူးတွေအဆမတန်တည်ဆောင်ထားတဲ့ခီးသည်တင်နှစ်ထပ်သင်းမောတစ်စင်းတနင်္ဂနွေနေ့တုန်းကတိမ်းမောက်သွားတဲ့အတွက်လူ15ဦးထက်မနည်းတည်ဆုံသွားတယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ပြောပါရတယ်။တည်ဆုံသူတွေထဲမှာနိုင်ငံသားတွေမပါဝင်ဘူးလို့ယူဆရပါတယ်။ကျန်ပျောက်ဆုံးနေသူ17ဦးကိုလည်းကယ်ဆယ်ရေးသမားတွေနဲ့တင်မောမောင်းသူတွေကရှာဖွေနေကြဆဲဖြစ်ပါတယ်။ဘန်ကောက်မြို့မြောက်ဘက်ကီလိုမီတာ80အကွာမှာရှိတဲ့အယုဒ္ဓယာမြို့ကကြောက်ဖျားမြစ်ထဲမှာအဲ့ဒီနှစ်ထပ်တင်မောတိမ်းပေါက်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံသားမွတ်စလင်ဖျားဖူးအယောက်100နီးပါးတင်ဆောင်ထားတဲ့ခရီးသည်တွေနှစ်ထပ်တင်မောဟာတဲရီတင်ဆောင်တဲ့လေကိုကြော်တက်ဖို့ကြိုးစားချိန်မှာကန်နာကိုကာထားတဲ့အကာရင်တွေနဲ့ဝင်တိုက်မိရာကနေတိမ်မောက်သွားတာဖြစ်တယ်လို့ရဲကပြောပါတယ်။အဲ့ဒီတင်မောဟာခရီးသည်အယောက်90လောက်ပဲတင်ဆောင်နိုင်တဲ့တင်မောလေးဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတင်ဆက်တာနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအရင်ဆုံးသတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးပါမယ်နိုင်ငံရေးစစ်ရေးမတည်ငြိမ်မှုတွေကြောင့်ကဘာတလွှာနေရက်စွန့်ခွာထွက်ပြေးနေရသူပေါင်း65သန်းကျော်တို့ရဲ့အရေးအဖြေရှာဆွေးနွေးမဲ့ကုလသမဂ္ဂအစိုးရမြင့်ဆွေးနွေးပွဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မိကုန်းပြောမှာပါဒုက္ခသည်တွေတိုးမြင့်လက်ခံရေးအပါအဝင်ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေရဲ့အရေးနဲ့ပတ်သက်ပြီးကုလအဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်တစ်ခုထွက်ပေါ်လာမယ်လို့လည်းခန့်မှန်းထားကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
ကဘာတလွားမှာနိုင်ငံရေးစီရင်မတည်ငြိမ်မှုကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေအရေးနဲ့ပတ်သက်ပြီးနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှနိုင်ငံခေါင်းဆောင်တွေတန်တမန်တွေဒီကနေ့စတင်ဆွေးနွေးကြမှာဖြစ်ပါတယ်။ဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာကုလအစည်းအဝေးမှာတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်တွေတွေ့မြင်လက်ခံရေးအပါအဝင်ဒုက္ခသည်အရေးဖြစ်ရှင်းနိုင်ဖို့ဘုံသဘောတူညီချက်တည်းရရလာမယ်လို့လည်းမျှော်လင့်ထားကြတာပါ။ကုလအတွင်းမှုချုပ်ဘန်ကီမွန်ရဲ့ဒုက္ခသည်ဆိုင်ရာအထူးအကြံပေးကာရင်အဘူဇာယက်ကတော့လာမယ့်နှစ်အတွင်းမှာအခြေချနေထိုင်ခွင့်ရလာမယ်ဒုက္ခသည်အရေးအတွက်စေစားအထိတိုးလာမယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်
UNHCR has estimated that that's going to be 1.1 million in 2017.
2008ခုနှစ်မှာအခြေချနေထိုင်ခွင့်ရသူ 1.3% ရှိလာမယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR အနေနဲ့ခန့်မှန်းထားပြီးတော့ဒီအရေးအတွက်ဟာဆိုရင်ဒုက္ခသည်တွေရဲ့9ရာခိုင်နှုန်းရှိလာပါတယ်ပြည်ရိုင်းနဲ့2015ခုနှစ်ကဒုက္ခသည်တသိန်းအခြေချနေထိုင်ခွင့်ရခဲ့တာဆိုတော့ဆယ်ဆများလာတာပ
ါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့စီးရင်စရာတွေအရ2015ခုနှစ်အကုန်အထိကဘာတလောနေရရင်းတွေကနေရွှေပြောင်းကြရသူ65သန်းကျော်ရှိတဲ့အထက်မှာ21သန်းကျော်ကစစ်ပြေးဒုက္ခသည်တွေဖြစ်ပါတယ်နိုင်ငံရေးခလုံးကွင်းတောင်းသူက3သန်းကျော်ရှိပြီးရွှေပြောင်းအခြေချသူတန်း40ကျော်ရှိပါတယ်မြန်မာပြည်တွင်းစစ်ကြောင်းထိုင်းနိုင်ငံဘက်မှာစစ်ပြေးဒုက္ခသည်တွေအဖြစ်ခိုလုံနေရသူကလည်းတသိန်းကျော်ရှိနေသေးပြီးဒီလူတွေနေရာရင်းပြန်နိုင်ခွင့်ကလည်းမသေးကြသေးတဲ့တစ်ချိန်နဲ့မှာပဲဒီနှစ်ကုန်ကစလို့တတိယနိုင်ငံတွေမှာအခြေချနိုင်မဲ့အခွင့်အရေးကလည်းမရှိသလောက်ဖြစ်သွားပြီလို့ကရင်ဒုက္ခသည်ကောင်စီ KRC ရဲ့တွဲဖက်အတွင်းရေးမှူး Bloomy Nison ကပြောပါတယ်
တတိယနိုင်ငံသားဖို့အစီအစဉ်ဆိုတာမရှိတော့ဘူး ပါတဲ့ကြံရင်ခဲ့မယ်လို့ဆိုလို့ရှိရင်မိသားစုများပြန်လဲပြီးတော့ညီညွတ်ပေါင်းစည်းရေးအတွက်အစီအစဉ်ပဲရှိရတယ်။အဲ့တော့ကိုမိသားစုတစ်ဖက်နိုင်ငံမှာရှိပြီးတော့အမေအရင်းအဖေအရင်းသားသမီးအရင်းအခြားတွေပဲခေါ်လို့ရမယ်။တခြားကတော့အစီအစဉ်မရှိတော့ဘူးပေါ့နော်။နောက်ရှိမယ်ဆိုတဲ့ဥစ္စာကတော့တကယ်ပဲအရင်းပေါ်ပြီးအသက်အန္တရာယ်နဲ့ဆိုင်တဲ့ဒီတူပြောင်းရဲ့အနေအထားပေါ်မှာဒါတရားနိုင်ငံသွားဖို့အလန်းပေါ်လာနိုင်တယ်ပေါ့နော်ဒါပြည်ရဲ့ပြည်ရဲ့ဒီစံတရားနဲ့အခြေခံအစ်အန်တွေအဖြစ်ရှိလာမယ်တခြားဟာတော့ဘာမှမရှိတော့
ထိုင်းနိုင်ငံတွင်ကဒုက္ခသည်စခန်းကိုကူမှာဆယ်စုနှစ်တွင်နဲ့ချီခိုလုံနေရတဲ့ဒုက္ခသည်တသိန်းကျော်တို့နေရာရင်းမှာပြန်လည်အခြေချခွင့်ရရှိဖို့ပြည်တွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂဘက်ကဖိအားပေးစီလိုတယ်လို့လည်း KRC ရဲ့တွဲဖက်အတွင်ရေးမှူးဘလူးမီနိုင်စံကပြောပါတယ
်ဒီကုလသမဂ္ဂဟာကျောင်းမြန်မာနိုင်ငံကိုပြန်ပြီးဖိအားပေးစီချင်တာနံပါတ်၁ကအစိခရဆယ်ရေးလုပ်တဲ့အချိန်မှာတိုင်းရင်းသားနဲ့ကိုင်တွေကလည်းအစိခမီးရထက်နဲ့အစိုးရကိုလည်းအစိခကိုယ်တိုင်ကြက်ဖို့လည်းဒါအရင်အရေးကြီးနေတဲ့အတွက်အဲ့ဒီအစိခရဆယ်ရေးကိုလုပ်နိုင်မှာနောက်တစ်ဆင့်နိုင်ငံရှင်တွေရောရမှာမဟုတ်ဘူးကျမတို့ကလည်းကုလသမဂ္ဂအနေနဲ့အဲ့ဒါကိုတော့ဦးကဒါပေါ်ပို့ပြီးတော့ CPCC နဲ့ဒီဟိုပြောလို့ပြမယ်တင်းတက်တက်မြန်မာအစိုးရအစိုးရကြောပြီးကျွန်တော်တို့ကတော့တောင်းဆိုချင်တယ်ဗျာနော်
မြန်မာပြည်တွင်းစစ်ကြောင်းပြည်ပထွက်ခွာတိမ်းရှောင်နေရသူတိမ်းနေချီရှိနေသေးတယ်လို့တိုင်းရင်းဒေသတွေမှာအိုးအိမ်ဆွန်ခွာထွက်ပြေးနေရသူတွေကလည်းတိမ်းနေချီပြီးရှိနေပါတယ်။ဒါ့အပြင်ပြီးခဲ့တဲ့သမ္မတဦးသိန်းစင်လက်ထက်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအဓိကရုံးကြောင့်ဒုက္ခသည်စခန်းတွေမှာခိုလုံနေရသူတွေကလည်းတောင်းနေချီပြီးရှိနေပါတယ်။ဒီကနေ့တနင်္လာနေ့ကုလသမဂ္ဂဌာနချုပ်ကဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာညီလာခံမှာနိုင်ငံတော်အထိုင်မြင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မိန့်ခွန်းပြောတဲ့အခါမှာတော့မြန်မာနိုင်ငံရေးစီရင်မတည်ငြိမ်မှုကြောင့်ပြည်ရင်းပြည်ပတိတ်ဆောင်ထွက်ပြေးနေရသူတွေအရေးပြောဆိုလိမ့်မယ်လို့လည်းအများကအခန့်မှန်းထားကြပါလိမ့်ရှင
်ရောရှိမြတ်ဗျာမင်္ဂလာတိုင်မြန်မာပုတ်ကိုဒေါန်ဆန်းစုကြည်ဟာကုလသမဂ္ဂထွေထွေညီလာခံကြီးမှာအခုလာမယ့်ဗုဒ္ဓဦးနေ့စက်တင်ဘာလ22ရက်နေ့မှာမေကွန်းပြောကြားဖို့ရှိနေပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တင့်မြင့်ရင်းနဲ့လူခွင့်အခြေအနေတွေတိုးတက်လာဖို့အတွက်ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာခဲ့တာပါ။ဒီအတွက်ဒီကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေဟာတကယ်ပဲအရာရောက်လာပြီလား။ဒေါန်ဆန်းစုကြည်လက်ထက်ကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိလာမလဲ။အခုလာမယ့်အင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပေါင်းဆွေးနွေးမင်းများလိုတဲ့တော်ရရှင်တွေ VOE ရဲ့တယ်လီဖုန်းနံပါတ်2923822994ကိုတည်းခေါ်ယူနိုင်ပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အမြင်မိမိတို့ပြောဆိုလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပေါင်းဆွေးနွေးမင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
မလက်ပြန်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂဌာနချုပ်မှာဒီကနေ့စက်တင်ဘာလ19ရက်နေ့တနင်္လာနေ့မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆန်ရာကုလသမဂ္ဂထိပ်သီးညီလာခံကိုတက်ရောက်ပြီးတော့မိကွန်းပြောကြားဖို့ရှိပါတယ်။ကျမတို့ဗီဒီယိုရေမြန်မာပိုင်းအနေနဲ့ဒီကုလညီလာခံကနောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္လာညကျန်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာမြစ်ဆုံစီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာရတာဟာအစိုးရအဖွဲ့အစည်းတွေနဲ့မီဒီယာတွေကြောင့်ဖြစ်တယ်လို့တရုတ်အစိုးရရဲ့မူဝါဒဟုထင်ဟက်လေရှိတဲ့တရုတ်သတင်းစာတစ်စောင်ရဲ့ရေးသားဖော်ပြမှုနဲ့ပတ်သက်လို့သတိထားဖို့လိုတယ်လို့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာသူတဦးကသုံးသပ်ပါတယ်။အစိုးရကဖွဲ့စည်းပေးထားတဲ့အေယာဝတီမြစ်ဆုံဒေတာစီမံကိန်းများလေ့လာသုံးသပ်ရေးကော်မရှင်အနေနဲ့မြစ်ဆုံဒေတာကိုတွားရောက်လေ့လာခဲ့ပြီးမကြခင်မှာပဲဒီလိုမျိုးရေးသားချက်ထွက်ပေါ်လာတာပါ။မမ်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တရုတ်ကွန်မြူနတီပါတီရဲ့ဗဟိုကော်မတီဝင်တွေကိုမွေးထုတ်ပေးနေတဲ့ဗဟိုကော်မတီကြောင်းကထုတ်ဝေတဲ့ဒီကနေ့စက်တင်ဘာ19ရက်နေ့ထုတ်သတင်းစာမှာမြန်မာပြည်သူတွေကြားမြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့ဆန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာအောင်အစွန်းရောက်တဲ့အဖွဲ့အစည်းတွေအစွန်းရောက်တဲ့မီဒီယာတွေကလှုံ့ဆော်နေတာဖြစ်တယ်လို့စွပ်စွဲဖော်ပြထားပါတယ်။ The Study Times လို့ခေါ်တဲ့တရုတ်နိုင်ငံဗဟိုပါတီကြောင်းကပိုင်တဲ့သတင်းစာဟာတရုတ်အစိုးရရဲ့မူဝါဒကိုထင်ဟက်လေ့ရှိတာမို့ဒီရေးသားဖော်ပြမှုနဲ့ပတ်သက်လို့သတိထားဖို့လိုမယ်လို့ တရုတ်မြန်မာဆက်ဆံရေးလေလာဆောင်ကြည့်သူဒေါက်တာလကျော်စောကပြောပါတယ
်ဟိုဟိုကြောက်လို့ခေါ်တယ်ကိုအဲအဲ့ဒါကတော့နည်းနည်းဩဇာကြီးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့သူကဘိုးကောင်းကြီးရဲ့အတွက်သူကအထူးဖွင့်ထားတဲ့အကြောင်းဟာထုတ်တာဖြစ်တော့ရေဘူးရအားဖြင့်သူကအစိုးရကို policy တွေအကြံပေးနေတဲ့ဌာနတွေပါတယ်လည်းဖြစ်တယ်အဲ့ဒီကအကြံပေးချက်တွေပါတယ်လည်းရှိတော့တချို့ကတော့ဒီလိုတောင်ပြောတယ်အဲ့ဒီဘိုးအဲ့ခုနေကြောင်းကထွက်လာတဲ့ဘနေနေဟာတဲ့ဟိုညကြချက်တွေဟာအစိုးရရဲ့ policy ဖြစ်ဖို့လားများတယ်လို့လည်းတချို့ကတော့ပြောတယ်ဟိုအဲပါတီကြောင်းဆိုတာကသူကအစိုးရနာကိုပောက်တဲ့ဘနေဖြစ်တာကိုအာဘော်တွေဖြစ်တာကိုဒါကြောင့်တတိတော်ထားတဲ့လို့ဖြစ်ပါတယ
်မျက်စုံစီမံကိန်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့အရက်ဖတ်အဖွဲ့အစည်းတွေရဲ့ဖိအားပေးတာခံနေရတယ်လို့မြန်မာပြည်ကမီဒီယာတချို့ရဲ့အစွန်းရောက်တဲ့ရေးသားပြောဆိုမှုတွေကြောင့်တရုတ်မြန်မာနိုင်ငံပူးတွဲလှုပ်ဆောင်မဲ့စီမံကိန်းတွေကိုကြီးကြီးမားမားထိခိုက်စေတယ်လို့လည်းတရုတ်ဗဟိုပါတီကြောင်းပိုင်းသတင်းစာကဖော်ပြထားပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့တော့စိန်လန်အမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ဘယ်အချက်ကိုကြည့်ပြီးအစွန်းရောက်တယ်ဆိုတာဆွဆွဲတယ်လေလို့မေးခွန်းထုတ်ပါတယ်
။အဲ့တော့တရုတ်နိုင်ငံကတော့ဒါဆွဆွဲတာတော့ဒါသူတို့ကတော့ဆွဆွဲနေကြပဲလေ။အဲ့တော့ဘယ်ချက်လက်ပေါ်မှာမူတည်ပြီးသူဆွဆွဲတာလဲဘယ်ချက်လက်ကိုပြောတာလဲလူလူကမကြိုက်လို့မကြိုက်လို့ပြောတာနဲ့သူတို့ကဆွန်းရောက်တယ်လို့ပြောတယ်ဆိုတော့အစွန်းရောက်တယ်ဆိုတော့ဘာလုပ်တာလဲအစွန်းရောက်တယ်ဆိုတော့ဘာတွေများဖြစ်တာလဲအဲ့ဒါဆရာတို့ကသိကြပါတယ
်ဒေါ်ဆန်းစုကြည်အစိုးရအနေနဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်မြန်မာနိုင်ငံအတွက်အစဉ်ပြေမဲ့အဖြေတစ်ခုရှာဖို့ဆန္ဒရှိသလိုလက်ရှိမှာတော့မြစ်ဆုံကော်မရှင်အနေနဲ့စီမံကိန်းနဲ့ပတ်သက်လို့လိလာဆန်းစစ်မှုတွေလုပ်နေပြီးသမ္မတထံကိုလာမယ့်နိုဝင်ဘာမှာအစီရင်ခံစာတင်သွင်းဖို့ရှိပါတယ်မြစ်ဆုံစီမံကိန်းလိလာဆန်းစစ်သုံးသပ်ရေးကော်မရှင်အနေနဲ့မြန်မာပြည်သူတွေရဲ့ခံစားမှုအပါအဝင်တရုတ်မြန်မာနိုင်ငံရဲ့စဉ်စားချက်တွေကိုထည့်သွင်းစဉ်းစားမယ်ဆိုရင်အားလုံးလက်ခံနိုင်လောက်တဲ့အဖြေတစ်ခုထုတ်နိုင်မယ်လို့ယုံကြည်ကြောင်းဒေါက်တာလကျော်စောကပြောပါတယ
်တကယ်ကိုစိတ်ပိုင်းကြီးချစဉ်းစားပြီးတော့ပေါ့နော်ဗမာပြည်ရဲ့လူအမှုရောပြည်သူလူထုရဲ့ခံစားမှုရောအကုန်ဒီစီရုပ်ကြီးရဲ့ဟိုမျက်နှာချက်တွေရောဗမာပြည်ရဲ့လူအမှုတွေရောအားလုံးခြုံငုံသုံးသပ်ပြီးတော့စဉ်းစားမယ်ဆိုရင်တော့အားလုံးလက်ခံနိုင်တဲ့အဖြေတစ်ခုရနိုင်တယ်လို့တော့ထင်ပါ
မြစ်ဆုံကော်မရှင်အနေနဲ့သူတို့ရဲ့တွေ့ရှိချက်တွေကိုအစီရင်ခံစာတင်သွင်းတာလောက်ပဲရှိပြီးပြတ်သားတဲ့အဖြေတစ်ခုသုံးသပ်ပေးနိုင်ပါမလားဆိုတာတန်တရားရှိတယ်လို့ဦးဝင်းမျိုးသူကသူ့အမြင်ကိုအခုလိုပြောပါတယ
်လက်ရှိကော်မရှင်ကတော့သူတို့မကြိုက်ရင်မကြိုက်တဲ့အဲသူတို့ရတဲ့ချက်လည်းကိုပဲသူတို့ကဒီတိုင်းပြန်လဲဖော်ပြပေးမယ်ဆိုရဲအနေထားလောက်ပဲရှိမယ်လို့ခန့်မှန်းတယ်ဘယ်လိုမျိုးပြတ်သားသားအဆုံးပြတ်ချက်ပေးပါမလားဆိုတာလည်းဆရာအနေနဲ့ကတော့တန်တရားရှိတယ်ပေါ့နော်သူကဟိုဘက်ဒီဘက်ပေါ့နှစ်ဖက်တော့နော်ဆယ်ဆောက်ချင်တဲ့လူနဲ့ဆယ်မဆောက်ချင်တဲ့လူတွေရဲ့ဟာကိုပဲစူးစီးပြီးတော့တင်ပြပေးလိုက်မယ်သဘောပဲလို့ဆရာနားလေတယ်အပေါ်မှာမှဒါအဖြေတစ်ခုကိုတုံးတက်ပြီးတော့သေးပါမလားပေါ့နော်အဲ့ဒါဆရာနည်းနည်းတန်ပြန်ဝင်တယ
် ERR မြစ်ကိုမီတင်းနေထိုင်ကြသူတွေနဲ့သဘောပတ်ဝန်းကျင်ကိုထိခိုက်စေနိုင်တယ်ဆိုတဲ့ကန့်ကွက်မှုတွေကြောင့် American Dollar 3.6 billion တန်မိုးရှိတဲ့မြစ်ဆုံစီမံကိန်းကိုကြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာယာယီရပ်ဆိုင်းခဲ့တာဖြစ်ပါတယ်လက်ရှိ NLD အစိုးရတက်လက်ထက်မှာတော့တရုတ်အစိုးရဘက်ကစီမံကိန်းကိုပြန်စတင်လိုကြောင်းပြောဆိုထားပြီးမြန်မာပြည်သူတွေဘက်ကတော့မြစ်ဆုံစီမံကိန်းကိုအပြည့်အစုံရပ်ဆိုင်းစေလိုတဲ့ဆန္ဒရှိတာမို့လက်ရှိမှာကော်မရှင်ဖွဲ့ပြီးစမ်းစစ်လေ့လာမှုတွေလုပ်နေတာပါစီမံကိန်းကိုအပြည့်အစုံရပ်ဆိုင်းလိုက်မယ်ဆိုရင်တော့မြန်မာနိုင်ငံဘက်က American Dollar 1,800 billion ရမယ့်အခြေအနေရှိနေတာလည်းဖြစ်ပါတယ်ရှင
်မမမြင့်ခိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ American မြန်မာဆက်ဆံရေးတိုးမြှင့်မှုလှုပ်ဆောင်ချက်တွေနဲ့ပတ်သက်တဲ့သတင်းကိုပြောပြပေးကြပါတယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့ပထမဦးဆုံးစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ဟာပညာရေးကဏ္ဍမှာအကူအညီပေးဖို့အတွက်ဒီသတင်းပတ်ကုန်မှာပဲမြန်မာနိုင်ငံကိုရောက်ရှိလာပါတယ်။2014မြန်မာနိုင်ငံခီးစဉ်အတွင်းမှာအမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်ကြေညာခဲ့တဲ့ဒီငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mora Fulton ကိုကိုအောင်လုံးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင
်။ရင်းဆုံးအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သမ္မတအိုဘားမားနဲ့တွေ့ဆုံမှုနဲ့စပါရစေ။ခေါင်းဆောင်နှစ်ယောက်တွေ့ဆုံမှုအပြီးမှာကြေညာချက်ဆောင်ထုတ်ပါတယ်။ဒီထဲမှာထူးသဖြင့်ကတော့ Peace Corps စေနာဝန်ထမ်းတွေမြန်မာနိုင်ငံကိုရောက်လာမယ့်အကြောင်းလည်းဖော်ပြထားပါတယ်။ဆိုတော့နိုင်ငံဆက်ဆံရေးမှာ Peace Corps ရဲ့အခမ်းအနားကဘလောက်တောင်များအရေးပါပါသလဲ
။ So absolutely we were very happy to see that the announcement about Peace Corps first group of volunteers is in the joint statement.
ပူးတွဲကြေညာချက်ထဲမှာပထမဆုံး Peace Corps စေတနာဝန်ထမ်းတွေအကြောင်းဖော်ပြထားတာတွေ့တော့တကယ့်ကိုဝမ်းသာကြည်နပ်မိပါတယ်။ဒါဟာအမေရိကန်ကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာအင်မတန်လေးအရေးကြီးပါတယ်။ဒါဟာဆက်ဆံရေးတွေပိုပြီးနှက်ဆိုင်ကျယ်ပြန့်လာနေတာကိုပြသနေတာပါ။လူထုကြားမှာအပြန်အလှန်နားလည်အောင်ဆောင်ရွက်ရမှာ Peace Corps အဖွဲ့ဟာအင်မတန်အရေးကြီးပါတယ်။ ဒါကြောင့်လေမြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေနှက်ဆိုင်ကျပြန်အောင်ဆောင်ရွက်ဖို့အမေရိကန်ကစိတ်ဝင်စားတာကိုပြသရလဲရောက်ပါတယ
်ပထမတော့ Peace Corps စေနာဝန်ထမ်းတွေလည်းရောက်လာပြီလို့ကျွန်တော်နားလည်ပါတယ်ဒီလူတွေအနေနဲ့ဘယ်ကဏ္ဍတွေနဲ့ဘလို့လှရှားမှုတွေမှာပါဝင်ကြမှာလဲခင်ဗျာ
So our first group of volunteers, our pilot group, will be 6 volunteers.
ထမအတုပ်စေနာဝန်ထမ်းအဖွဲ့မှာတော့အစာပြုလုပ်ငန်းတွေလုပ်ကြမယ်။ American Peace Corps အဖွဲ့ဝင်6ယောက်ပါဝင်မှာဖြစ်ပြီးသူတို့အနေနဲ့အင်္ဂလိပ်စာပို့ချမယ်ပညာရေးအစီအစဉ်မှာပါဝင်ကြမှာပါ။ဒီကဏ္ဍဟာကျမတို့နဲ့လက်တွဲပတ်မြန်မာအစိုးရနဲ့အတူဦးစားပေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်။စေနာဝန်ထမ်းတွေဟာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်6ခုမှာရှိတဲ့မူလရန်အလေရန်နဲ့အထက်တန်းကျောင်း6ကျောင်းမှာစလုပ်ကြမှာပါရန်ကုန်တိုင်းဝန်ကြီးချုပ်နဲ့လည်းကျမတို့ရဲ့ဆက်ဆံရေးကောင်းအောင်တည်ဆောက်နိုင်ခဲ့ပါတယ်ဆရာတွေကိုအရေးသွေးမြင့်တင်ရေးနဲ့ကျောင်းသားတွေကိုအင်္ဂလိပ်စာနဲ့လမ်းညွှန်ချက်ချမှတ်နိုင်အောင်လုပ်ရမှာကျမတို့ကအကူအညီပေးနိုင်မယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကအားပေးပါတယ်ဒါကြောင့်လည်းရန်ကုန်မှာအရင်စလုပ်ပြီးနောက်ပိုင်းမှာတိုးချဲ့သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
ကျွန်တော်နားလည်ထားသလားဆိုရင်တော့ Peace Corps ရဲ့အစီအစဉ်တွေကိုသမ္မတဥပမာရဲ့2014ခုနှစ်နိုဝင်ဘာလမြန်မာနိုင်ငံခီးစဉ်မှာပထမဆုံးကြီးညာသွားခဲ့တာပါအခုဆိုရင်နှစ်နှစ်နီးပါးရှိသွားပါပြီဘာကြောင့်ဒီလောက်တောင်ချိန်ယူခဲ့ရတာလဲခင်ဗ
ျ Yes that's true President Obama announced the partnership between Myanmar and Peace Corps
မှန်ပါတယ်သမ္မတဥပမာ2014ခုနှစ်နောင်ပိုင်းတုန်းကဒီကိုအလဲပတ်ရောက်လာချိန်မှာမြန်မာနိုင်ငံနဲ့ Peace Corps ဆက်ဆံရေးကိုကြီးညာသွားခဲ့တာပါ2015နှစ်စန်းပိုင်းမှာတော့ကျမတို့ရဲ့ American ဝန်ထမ်းတချို့ဒီမှာရောက်နေပြီးအစီအစဉ်အကောင့်ထဲပို့နိုင်အောင်စတင်အုပ်မြစ်ချခဲ့ကြပါတယ်။လုပ်ငန်းစဖို့အသစ်ဆက်ဆက်အစီအစဉ်တစ်ခုကိုစတင်နိုင်ဖို့ကတော့အချိန်ယူရပါတယ်။2015ခုနှစ်နောက်ပိုင်းမှာတမိုင်းဝင်ရွေးကောက်ပွဲတွေမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အတွက်လည်းကျမတို့ရဲ့အစီအစဉ်မှာအနည်းငယ်ကြန့်ကြာမှုတွေရှိခဲ့ပါတယ်
။မြန်မာနိုင်ငံအနေနဲ့ Peace Corps ရဲ့အစီအစဉ်ကလည်းရေဝီအားဖြင့်ဘာတွေများမျှော်လင့်လို့ရမလဲခင်ဗျာ။
So Peace Corps mission since 1961 which is 55 years has not changed at all.
Peace Corps ရဲ့လုပ်ငန်းတွေဟာ1962ခုနှစ်ကတည်းကစခဲ့တာအခုဆိုရင်55နှစ်ရှိပြီဖြစ်ပေမဲ့လည်းပြောင်းလဲမသွားပါဘူး။ကဘာပေါ်မှာငြင်းငြင်းနဲ့ချစ်ချည်ရင်းနှီးမှုတွေတိုးမြင့်ဖို့ပါ။1962ခုနှစ်ကတည်းကထားရှိခဲ့တဲ့ရည်မှန်းချက်3ခုဟာလည်းအခုအချိန်ထိအပြောင်းလဲမရှိပါဘူး။ပထမတစ်ခုကတော့အကူအညီတောင်းခဲ့တဲ့အတိုင်းပြည်တွေကိုကျွမ်းကျင်မှုပိုင်းမှာအကူအညီပေးဖို့ပါ။မြန်မာနိုင်ငံမှာလည်းကျမတို့ကိုဖိတ်ကြားတဲ့အတွက်အခုလိုလာရောက်ရတာပါဒုတိယနဲ့တတိယရည်မှန်းချက်တွေကတော့ American စေနာဝန်ထမ်းတွေနဲ့သူတို့အကူအညီပေးခဲ့တဲ့သူတွေကြားအပြန်အလှန်ယဉ်ကျေးမှုနဲ့နားလည်မှုတွေဖလှယ်ဖို့ဖြစ်ပါတယ်ဒါကြောင့်လည်းမြန်မာပြည်သူတွေနဲ့မြန်မာအစိုးရတို့အနေနဲ့ Peace Corps စေနာဝန်ထမ်းတွေစီကမျှော်လင့်နိုင်တာကတော့လိုအပ်ချက်တွေဦးစားပေးရမယ့်ကိစ္စတွေအတွက်အထောက်အကူဖြစ်စေမယ့်ကျွမ်းကျင်မှုအကူအညီတွေရနိုင်ဖို့ပါအခုဒီနေရာမှာတော့အင်္ဂလိပ်စာလိုပညာရေးခန္ဓာမျိုးမှာအကူအညီရဖို့ပါတချိန်တည်းမှာပဲချစ်ကြည်ရင်းနှီးမှုကိုလည်းမျှော်လင့်နိုင်ပါတယ်။ယဉ်ကျေးမှုဖလှယ်မှုတွေအပြန်အလှန်ယဉ်ကျေးမှုတွေကိုလေးစားမှုတွေဟာမြန်မာနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေပိုပြီးခိုင်မြဲလာစေနိုင်ပါတယ်။စေတနာဝန်ထမ်းတွေအနေနဲ့ကောင်းကောင်းလုပ်နိုင်တာတစ်ခုကတော့မြန်မာယဉ်ကျေးမှုတွေအစဉ်အလာတွေစံတန်ဖိုးတွေကိုအိမ်ပြန်ရောက်တဲ့အခါမိသားစုတွေမိတ်ဆွေတွေနဲ့ပြန်လည်မျှဝေနိုင်တာပဲဖြစ်ပါတယ်
။ဒါကြီးကတော့စေတနာဝန်ထမ်းတွေနေရပြန်တဲ့အခါထယ်လာကြမယ့်အရာတွေပေါ့လေ။ဒါနဲ့မေးစရာတစ်ခုဟာPeace Corps အနေနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်ခဲ့ရတဲ့အခါဘလို့စင်ခုံမျိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့မျှော်လင့်ထားတယ်လေခင်ဗျာ
For us because it's a brand new program and we are new and we are still setting up
ကျမတို့အတွက်ကတော့အသစ်ဆက်ဆက်အစီအစဉ်ဖြစ်သလိုကျမတို့ကိုယ်တိုင်ကလည်းအသစ်လုပ်ငန်းတွေကလည်းအခုမှစကားစားဆိုတော့လုပ်ငန်းသစ်တွေအစားမှာတွေးရလိရှိတဲ့အတိုင်းစင်ခုံမှုတွေတော့ရှိပါတယ် Peace Corps အနေနဲ့ပထမဦးစားပေးကိစ္စတစ်ခုကတော့စေတနာဝန်ထမ်းတွေဘေးကင်းလုံခြုံမှုနဲ့ကျန်းမာရေးကောင်းမွန်ဖို့ပါဒါကြောင့်လည်းဘေးရန်ကင်းကင်းနဲ့ကျန်းမာရေးအတွက်တင့်တော်မယ့်နေရာတွေမှာသူတို့ကိုတောင်းဝင်ပေးနိုင်အောင်လုပ်ရပါတယ်။ဒါမှလည်းအလုပ်ကောင်းကောင်းလုပ်နိုင်ကြမှာပါ။ဒါကကျမတို့အတွက်အထူးသတိထားရမယ့်ကိစ္စတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းသူတို့အလုပ်လုပ်ကြမယ့်ကျောင်းတွေနဲ့ပတ်ဝန်းကျင်တွေဟာလုံခြုံမှုရှိတဲ့နေရာမျိုးတွေဖြစ်အောင်ရွေးချယ်ရပါတယ်။ကျမတို့နဲ့လက်တွဲဆောင်ရွက်နေတဲ့မြန်မာအစိုးရကလည်းတကယ့်ကိုပူးပေါင်းကူညီပါတယ်။
မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှုကိုကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာသူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဆက်ပြီးတော့ဒီတနင်္လာနေ့ညတိုင်းအပတ်စဉ်ကဏ္ဍတွေကိုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
စူးစမ်းခွင့်ရရမယ်။ကျွန်တော်စူးစမ်းနိုင်ရမယ်။ကျွန်တော်စူးစမ်းကြည့်မယ်။ပြီးတော့ကျွန်တော်စူးစမ်းဖို့အခွင့်အလမ်းကိုကျွန်တော်ဖန်တီး
သူယုံကြည်ရအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကအကြောင်းဆရာဆရာမတွေနိုင်ငံတကာအသိမီပညာရေးစနစ်ကိုလေ့လာပြီးတော့အကြောင်းသားတွေကိုခေတ်နဲ့တပြေးညီတင် जा ပို့ချနိုင်ရေးအတွက်အထောက်အကူပြုစေမယ့်ဤပညာတစ်ခုကိုမြန်မာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တို့ကအမေရိကန်နိုင်ငံကဆီလီကွန်ဗယ်လီနဲ့ပူးပေါင်းပြီးတော့စတင်တီထွင်နေပါတယ် Virtual Reality ဤပညာကိုအသုံးပြုပြီးတော့ကမ္ဘာထိပ်တန်းအကြောင်းတွေမှာလေ့လာနိုင်မယ့်ဒီဤပညာကိုတီထွင်လှုပ်ဆောင်သူ EducationalIntrapreneur ပညာရေးဆိုင်ရာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မလလဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာကိုနားဆင်ကြည့်ပါရှင
်မလလဝင်းအခုဆီလီကွန်ဗယ်လီမှာပညာရေးနဲ့ဆိုင်တဲ့ဒီ software တစ်ခုကိုဥဆောင်ပြီးတော့တီထွင်လောက်ကန်နေတဲ့ကြားပါရခင်ဗျာဒီ product ကဘာမျိုးလဲဆိုတာကိုကျွန်တော်တို့ရှင်းပြပါလားခင်ဗျာ
โอเค product တော့2019မှာထွက်ခဲ့တဲ့ဤပညာ virtual reality လို့ခေါ်တဲ့ဤပညာကိုအခြေပြုပြီးတော့တည်ဆောက်ထားတဲ့ product ပါ။အဲ့ product ကကျွန်တော်တို့ဘယ်နေရာမှာရောက်နေအဲ့ virtual reality ဆိုတဲ့ဟိုမျက်မှန်လေးပေါ့နော်အဲ့ဒါလေးဝတ်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ရောက်သွားခြင်းတဲ့နေရာကို video ရိုက်ထားတဲ့နေရာကိုရောက်သွားတယ်လို့ခံစားလို့ရတယ်။အခုကိုယ်ဝင်လာရင်က Washington DC မှာရှိနေပြီမဲ့ကျွန်တော်က Harvard ကအတန်းနဲ့ရောက်နေလို့ဆိုအခုအဲ့ information or product လေးပေးလိုက်မယ်ဆိုရင် Harvard ကိုချင်းချင်းဆောင်လို့ရတဲ့ပုံစံမျိုးပေါ့ဟုတ်ကဲ့အဲ့ဒါပေါ့အခြေပြုပြီးတော့ထွင်နေတဲ့ software product လေးတစ်ခုပါဟုတ်ကဲ့
ဒီဤပညာကိုကိုလိုချင်တဲ့ပုံစံရအောင်ပေါ့နော်အခုမလလဝင်းကိုတိုင်ကဥဆောင်ပြီးတော့ဒီ pro ကိုလိုချင်တဲ့ပုံစံလေးထွက်လာအောင်လုပ်တယ်ဆိုပေမဲ့လည်းဟိုနိပညာပိုင်းအရာတော့ဒီ Silicon Valley မှာအခြေခံပြီးလုပ်တယ်လို့ကျွန်တော်တို့နားလည်ထားတော့ဘယ်လိုကုမ္ပဏီမျိုးတွေနဲ့များပူးပေါင်းဆောင်ရွက်နေပါလဲခင်ဗျ။
Okay ဒီကုမ္ပဏီလေးကထောင်ပြတာကကျွန်တော်တို့အရင် NASA program တခုပေါ့နော်ကမ္ဘာပြဿနာများအခြေရှာရေးဆိုနိပညာကိုအသုံးပြုပြီးကမ္ဘာပြဿနာအခြေရှာရေးဆိုတဲ့ program လေးတခုကနေပြီးသွားတဲ့အခါမှာထွက်ပေါ်လာတဲ့ကုမ္ပဏီလေးပါကျွန်တော်အခုတော့ဘာဒီ product ကို create လုပ်နေတာအတွက်ကတော့ဒီ US မှာဆိုရင်ကျွန်တော်တို့ Google ရဲ့ NASA ရဲ့ support လုပ်ပါတယ်။နောက်အကြောင်းနေအနေနဲ့ဆိုရင်ကျွန်တော် Silicon Valley မှာရှိတဲ့ Synapse School နောက် East Coast မှာရှိတဲ့ Bard College ပေါ့။နောက်ကျွန်တော်ရဲ့အကြောင်းဟောင်းကျွန်တော်တက်ခဲ့တဲ့အကြောင်းဖြစ်တဲ့ Harvard University တို့ကနေပြီးတော့ထောက်ပံ့ပါတယ်။ဟုတ်ကဲ့။မြန်မာပြည်မှာလည်းကျွန်တော် team ရှိပါတယ်။မြန်မာပြည်မှာတော့ဘုံဘုံအရှင်စီကိန်းနာဩဂရအနေနဲ့ကြီးမှုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားတဲ့ non profit ပေါ့ local ngo လေးတခုရှိပါတယ်အဲ့ဒါကကျွန်တော်မြန်မာပြည်ကဆရာရှင်မတွေကို training ပြန်ပြီးတော့ moment သင်တန်းတွေပေးဖို့အတွက်တည်ဆောက်ထားတဲ့ဖွဲ့လေးပါအဲ့ဖွဲ့လေးကတော့အခုမန္တလေးမှာဆိုရင်ကျောင်းပေါင်း128ကျောင်းပေါ့ကိုပိုင်းထက်တန်းကျောင်းလေးကျောင်းပေါင်း128ကျောင်းကဆရာရှင်မတွေနဲ့ founder တွေကိုယ်တိုင်ကလည်းဒီအောင်အသုံးကြည့်ပြီးတော့သဘောကျတယ်သူတို့လည်းသူတို့ကတော့ demand ပေါ့အဓိကဒီ product ကိုသုံးကျင်လို့တောင်းဆိုတဲ့အပိုင်းပေါ့ဟုတ်ကဲ့
ဆိုတော့သူတို့ကတော့ဒီဘောမလလာဝင်းတို့အခုတီထွင်ထားတဲ့ဒီဤပညာအသစ်ကလေးကိုတွေ့လဲတွေ့ဘူးတယ်ဟိုသဘောလဲကြတယ်လိုချင်နေကြတယ်ပေါ့အဲ့ဒီပုံစံ
ဟုတ်ကဲ့ပါကျွန်တော်ပြီးခဲ့တဲ့နှစ်ပတ်ကမြန်မာပြည်ပြန်ပြီးတော့ဒီ product လေးမိတ်ဆက်တဲ့ဟာပေါ့ကျွန်တော်ဒီမှာ prototype လေးတွေလုပ်သွားတယ်ဆန်လေးဟာလေးပေါ့အဆန်လေးရိုက်သွားတဲ့ဟာလေးရှိအဲ့ဒါဆရာရှင်မတွေနဲ့ကျွန်တော်တို့ teachers training workshop တွေ run ကြည့် run ကြည့်တဲ့အခါမှာပုံမှန်လိုမျိုး theory နဲ့ဟိုအပြင် lesson planning အပြင်ဒီဤပညာနဲ့ bounce လိုက်တဲ့အခါမှာ ကဘာအနှံ့ကအကောင်းဆုံးဆိုတဲ့အတန်းလေးကိုသွားလေ့လာခွင့်ရရပေါ့အဲအဲ့လိုဟာလေးကိုကျွန်တော်တို့ workshop တုံးရက် run ပါတယ် run ပြီးတော့ session မတွေကိုယ်တိုင်ရောနောက်ကျောင်းအဦးဆောင်တဲ့ founder တွေရောသူတို့ကတုံးကျင်ပါတယ်ဆိုပြီးတော့အခုတော့ပြောလာပါတယ်ဟုတ်
ကဲ့မြန်မာနိုင်ငံဟာဆိုလို့ရှိရင်ဒီအိန္ဒိနာချင်းနိုင်ငံနေနဲ့နိုင်ရှင်ရင်နဲ့မဲ့ဆိုရင်တောင်မှကျွန်တော်တို့အများကြီးနောက်ကျကြံခဲ့တယ်လေအခုဒါအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းမှာလည်းဒါအတိုင်းတာတစ်ခုတည်းပွင့်လင်းမှုတွေဖြစ်လာပြီးဆိုပေမဲ့လည်းဒါကျွန်တော်တို့ကအများကြီးလှုပ်ဖို့ကြံနေသေးတာပေါ့နော်ဆိုတော့ဒီအခုလိုမျိုးမလလာဝင်းတို့အခုတီထွင်နေတဲ့ဒီ virtual reality လိုမျိုးနည်းပညာသစ်တွေဟာမြန်မာနိုင်ငံတခြားနိုင်ငံတွေကိုအမီလိုက်နိုင်ဖို့အတွက်ဘယ်လောက်ထိများအထောက်အကူပြုနိုင်မလဲခင်ဗျ။ဟု
တ်ကဲ့နည်းပညာစကားနဲ့ဆိုရင်တော့ leapfrogging ခေါ်မှာပေါ့နော်။ဟိုအလှမ်းကျယ်ခြေလှမ်းကျယ်ပုံတဲ့သဘောပေါ့။တော့အခုကကဘာမှာကဒီအစိမ့်ပညာရေးနဲ့ပတ်သက်လို့ကအစိမ့်အကြောင်းနေပေါ့နော် Harvard တို့ MIT တို့ Stanford တို့နောက်တခြားကျောင်းပေါင်း100ကျော်ကသူတို့ရဲ့ class တွေကို online မှာတင်ပေးလိုက်ပြီး free တင်ပေးလိုက်ပြီးကျွန်တော်မြန်မာပြည်ကကျောင်းသားတွေကအဲ့ဒါတွေကိုသုံးဖို့ရမှာအချက်သုံးချက်ကြောင့်မသုံးနိုင်ဘူးပေါ့နော်ပထမတစ်ချက်ကတော့ကျွန်တော်ဘာသာစကားခက်ခဲကြောင်းဒုတိယတစ်ချက်က internet ကြောင်းတတိယချက်ကတော့ကျွန်တော်တို့မှာကိုယ့်အကူတင်ယူလို့ရတယ်ကိုယ့်အကူတင်လို့ရတယ်ဆိုတဲ့ culture ကကျွန်တော်ကျောင်းပညာရေးမှာကျင်ခဲ့အဲ့တော့ကဘာနဲ့အမိလိုက်ဖို့ကဘာဒီ leaf fold လုပ်ဖို့ဆိုရင်ကျွန်တော်တို့ကသင်ကြားရေးပိုင်းမှာဟိုအဓိကသူတွေကပို့ပြီးတော့ enable လုပ်အောင် empower လုပ်အောင်အပိုင်းလေးရှိတာပေါ့အဲ့ဒါကကျတော့အခုလက်ရှိဆက်စမားတွေကကျောင်းသားတွေကိုသူတို့သိတဲ့ဟာလေး knowledge ရှိ share ပေးရဲအဲ့ဒီနေရာနေပြီးတော့ကျောင်းသားတွေကိုသူတို့ကသူတို့လေ့လာယူစီတဲ့အပိုင်းပေါ့ကိုကိုတိုင်းကိုကိုသင်ယူစီတဲ့တငယ်ချင်းတွေကိုဒီနောက်ဆက်စမားတွေကိုလည်းသူတို့သိရတဲ့ဟာလေး share ပေးမယ်ဆိုရင်အဲ့ culture လေးရှိသွားမယ်ဆိုရင်ကျွန်တော်တို့ကအခုကဘာအနှံ့ကသူတို့ဟို democratize လုပ်ထားတယ်ခေါ်တာပေါ့သူတို့ဟို၎င်း free တင်ပေးထားတယ်ပညာရေးနဲ့ပတ်သက်တဲ့တကယ်သင်တန်းစာအနှစ်သာရတွေကိုကျွန်တော်တို့ကလက်လန်းမိလို့ရမယ်အဲ့ဒါရဖို့ကကျွန်တော်တန်းနေမှာ classroom culture ရှိရမယ် classroom culture ကဆရာဆရာမတွေကကျောင်းသားတွေကိုကိုယ်တိုင်သင်ယူစေတဲ့ culture အဲ့ culture ရှိဖို့ကကျွန်တော်အခုကဆရာဆရာမတွေကိုထောက်ကူလုပ်တာပေါ့အခုလက်ရှိဆရာဆရာမတွေကကျွန်တော်တန်းနေ90အတိုင်းဆိုတော့ကျွန်တော်တို့ဒီ rock landing လို့ခေါ်တဲ့ mobilization အလွတ်ချက်နည်းကိုပဲအဓိကဦးစားပေးနေအဲ့ဒီနေ့နေ့တော့ဦးစားပေးတဲ့နေရာတွေ27ရာစုသင်ကြားမှုပုံစံတောင်းမှုဆိုရင်ဆရာဆရာမတွေအများကြီးကူညီလိုတယ်။နောက်ပြီးတော့ဆရာဆရာမမြန်မာပြည်ကဆရာဆရာမတွေနိုင်ငံတကာကိုလွှတ်တယ်ပေါ့။ကုန်ကြစည်းလည်းအရင်များတယ်။နည်းနည်းလေးပဲလုပ်နိုင်တယ်။နောက်ပုံမှန်လည်းအများကြီးလုပ်မသွားနိုင်ဘူးနော် sustainability မရှိဘူးပေါ့။အဲ့လိုမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကနည်းပညာကိုသုံးမယ်ဆိုရင်ခုနပြောတဲ့ teachers training တွေကိုကျွန်တော်တို့ကဒီလက်ဆက်ဆက်ဆက်ဆက်နဲ့နောက်ပြီးတော့လည်းကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုကိုယ်တိုင်တွားလေ့လာလို့ရတဲ့နည်းပညာအဲ့ဒါကိုကျွန်တော်အခု train leapfrogging လုပ်လို့ရတာအဲ့ဒီဘက်မှာကျွန်တော်ပုံမှန်ပေးနေတဲ့ teacher training တွေကိုကျွန်တော်တို့က theory မှာရင်ရက်မသွားဘဲနဲ့တကယ်ကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုတူးချင်းတယောက်ချင်းစီအကုန်လုံးတွားလေ့လာလို့ရဖို့အတွက်ဒီနည်းပညာနဲ့ပညာရေးပေါင်းစပ်ပြီးတော့ဆရာဆရာမ training တွေအတွက်အဓိကလုပ်ရပါ
ကိုယ်စော်ဝင်လိုက်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တက်တရောင်သတင်းလွှာအစီအစဉ်ကိုမတင်ဆက်ခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါရှင်။မဆုမျက်မုံကအစီအစဉ်တင်ဆက်ပေးထားပါတယ်။
ဒီမှာရှိတဲ့အရာတွေရဲ့ကြားထဲမှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရုပ်ပုံတွေကိုလက်ကင်ဖုန်းကင်မရာကတဆင်ပဲဖြစ်ဖြစ်အထူးတီထွင်ထားတဲ့မျက်မှန်တွေနဲ့ပဲဖြစ်ဖြစ်မြင်ရအောင်လုပ်တဲ့ဤပညာကို Augmented Reality အတိုးကောက် AR လို့ခေါ်ပါတယ်။ Augmented Reality ဤပညာကဘာလဲလို့ပြဖို့အကောင်းဆုံးဥပမာကတော့အခုတကဘာလုံးမှာခေတ်စားနေတဲ့ Pokemon Go game ဖြစ်ပါတယ်။အပြင်မှာတကယ်ရှိတဲ့နေရာတွေကြားထဲ Pokemon အကောင်လေးတွေကိုတွေ့အောင်လို့ Augmented Reality ဤပညာနဲ့ဖန်တီးထားတာပါ။ဒီနေရာမှာVR လို့အတူကောက်ခေါ်တဲ့ Virtual Reality နဲ့ Augmented Reality နဲ့ကွဲလွဲတာကိုရှင်းပြပါရစေ။ Virtual Reality ကြတော့အထူးဖန်တီးထားတဲ့ Virtual Reality Headset မျက်မှန်တွေကိုတက်လိုက်ပြီးဆိုတာနဲ့ကိုကကွန်ပျူတာနဲ့ဖန်တီးထားတဲ့ကဘာသစ်ထဲကိုလုံးဝရောက်သွားသလိုအမြင်အာရုံခံစားနိုင်အောင်လှုပ်လိုက်တာဖြစ်ပါတယ်။ Augmented Reality ကကြတော့အပြင်ကဘာမှာတကယ်ရှိနေတဲ့အရာတွေထဲမှာကွန်ပျူတာနဲ့ဖန်တီးတဲ့ပုံရိပ်တွေကသွားထပ်ပြတာမျိုးဖြစ်ပါတယ်။ဒီနည်းပညာနှစ်ခုလုံးကနေရမယ့်ဝင်ငွေအကျိုးအမြတ်ဟာတက်ဂရစ်2020ကျရင်ဒေါ်လာ162ဘီလီယံရှိလိမ့်မယ်လို့ IT နည်းပညာဆိုင်ရာအချက်လက်တွေကိုလေ့လာသုံးသပ်အကြံပေးနေတဲ့ International Data Corporation IDC ကလက်တလောမှာပဲခန့်မှန်းချက်ထုတ်ပြန်ခဲ့ပါတယ်။ augmented reality နဲ့ virtual reality ဈေးကွက်ကအခု2016မှာဒေါ်လာ 5.2 ဘီလီယံရှိနေရတာကနေ2020ကျရင်တော့ဒေါ်လာ 162 ဘီလီယံအထိဖြစ်သွားလိမ့်မယ်လို့ IDC ကပြောပါတယ်။အရင်ကစိတ်ကူးရင်သိပ္ပံဝတ္ထုတွေထဲမှာသာရှိတဲ့ဒီနည်းပညာနှစ်ခုလုံးဟာအခုဆိုရင်အစစ်မြင့်လက်ကင်ဖုန်းတွေတံပိုးမကြီးလာတဲ့ virtual reality headset တွေကြောင့်လူတိုင်းလက်လန်းမိနေပြီးတော့ဈေးကွက်မှာဝင်ငွေကောင်းနေတယ်လို့နည်းပညာဆိုင်ရာသုံးသပ်သူ Chris Shoot က IDC ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။တကယ်တော့ augmented reality နည်းပညာကအခုမှအသစ်ပေါ်လာတဲ့နည်းပညာမဟုတ်ပါဘူး။ဒါပေမဲ့သိပ်ကိုအောင်မြင်သွားတဲ့ Nintendo ရဲ့ Pokemon Go game ကြောင့်အာရုံစိုက်မှုပိုရလာပြီးဒီနည်းပညာကနေအချိုးအမြတ်အများကြီးရအောင်လုပ်လို့ရတယ်ဆိုတာပိုသဘောပေါက်လာကြတယ်လို့ Gamer Network က Computer Game အကြောင်းကျွမ်းကျင်သူ John Hicks ကပြောပါတယ်။
The fascinating thing about all this stuff is that this is not particularly new tech. Like phones have had cameras for ages, they've had GPS for ages.
We use စိတ်ဝင်စားစရာကောင်းတာကဒါဟာအခုမှပေါ်လာတဲ့အသစ်ဆန်းနည်းပညာမဟုတ်ပါဘူး။ကင်မရာပါတဲ့ဖုန်းတွေပေါ်နေတာနှစ်ပေါင်းကြာလာပါပြီ။ GPS လမ်းညွှန်စနစ်တွေထည့်ထားတာလည်းကြာလာပါပြီ။ Smart လက်ကင်ဖုန်းသုံးရတာကိုလည်းကျွန်တော်တို့အသားကျနေပါပြီ။ AR နည်းပညာကလည်းအခုမှအသစ်ပေါ်လာတာမဟုတ်ပါဘူး။ဒါပေမဲ့ဖုန်းနဲ့အဲ့ဒါတွေကိုအသုံးချဘူးတဲ့သူမျိုးကလူနည်းစုပဲရှိခဲ့ပါတယ်။အခု Pokemon Go နဲ့ကြမှာဒီလိုမျိုးပုံစံသုံးလို့ရတယ်စိတ်ဝင်စားစရာကောင်းတယ်ပျော်စရာကောင်းတယ်ဆိုတာသိလာကြတာပါဒီအောင်မြင်မှုကိုအခွင့်ကောင်းယူပြီးအမြတ်ထုတ်ဖို့ကြိုးစားမဲ့ game အသစ်ပေါင်းထောင်ချီမဟုတ်ရင်တောင်ရာချီထွက်လာလိမ့်မယ်လို့ကျွန်တော်ပြောရပါတယ
် father.io ဆိုတဲ့ first person shooter game ကတော့ကမ္ဘာမှာပထမဆုံးလူတွေအများကြီးပါဝင်ကစားလို့ရအောင်ထွင်နေတဲ့ augmented reality game လို့ဆိုပါတယ်mobile phone မှာ game အတွက်အထူးထွေထားတဲ့ဆက်လေးတက်လိုက်တာနဲ့ကမ္ဘာပဲနေရာမှာပဲရောက်နေနေ game ကမ္ဘာထဲဝင်ပြီးတော့ပြစ်ခတ်ကစားနိုင်မဲ့ game မျိုးဖြစ်ပါတယ်အခုလိုအပြစ်မှာတကယ်တရှိနေတဲ့နေရာတွေမှာ game ကစားတဲ့သူတွေတကယ်သွားပြီးတော့ game ကစားခွင့်အဖြစ်နဲ့ဖန်တီးပြစ်လိုက်နိုင်တဲ့ augmented reality နည်းပညာကြောင့် game ကစားတဲ့အတွေ့အကြုံကလုံးဝပြောင်းလဲသွားစေတယ်လို့ Proxy42 game company ရဲ့ဖန်တီးမှုဆိုင်ရာညွှန်ကြားမှု Craig Allen ကဆိုပါတယ်
In the gaming industry, we've gone through many different kind of platform changes where we have different kinds of consoles or different kinds of
game လုပ်ငန်းမှာ game set မျိုးစုံထွင်းအားကောင်းတဲ့ computer power အဆင့်တွေမြင့်ပြီးတော့ game ပုံစံအပြောင်းလဲမျိုးစုံရှိခဲ့ပြီးပါပြီ။ဒီဟာကတော့ game ကစားတဲ့အတွေ့အကြုံတစ်ခုလုံးကိုပြောင်းလဲသွားစေမှာပါ။ကိုယ့်ရဲ့အေကန်းအလုတ်ခန်းထဲမှာထိုင်းပြီးတော့ကစားနိုင်မယ့်အစားနိုင်ငံအတားဆီးတွေမရှိတဲ့ဘလို့ပတ်ဝန်းကျင်မျိုးမှာပဲဖြစ်ဖြစ် mobile phone ပါတာနဲ့ game ကစားလို့ရနေပါပြီ။
တကယ်ကိုရှိနေတဲ့နေရာတစ်ခုမှာအပြစ်မှတကယ်မရှိတဲ့ဖန်တီးမှုတွေကိုကြားကံကတဆင့်မြင်ရအောင်လုပ်ပေးတဲ့ augmented reality နည်းပညာဟာအင်မတန်စိတ်ဝင်စားဖို့ကောင်းပြီးတော့စိတ်ကိုအဓိကကျတဲ့နည်းပညာတစ်ခုဖြစ်တယ်လို့ Apple ကုမ္ပဏီရဲ့ CEO Tim Cook က Washington Post သတင်းစာကြီးနဲ့မေးမြန်းခန်းမှာဖြေကြားခဲ့ပြီးတော့ Apple ကုမ္ပဏီကလည်းဒီနည်းပညာသုံးတီထွင်မှုတွေလုပ်နေတယ်လို့အရေးအမွဲပြောခဲ့ပါတယ်။ Niantic Game Company က augmented reality နည်းပညာအပြည့်အဝသုံးပြီးဖန်တီးခဲ့တဲ့Pokemon Go game ရဲ့အောင်မြင်မှုကြောင့်အလားတူ game တွေအများကြီးပေါ်လာအောင်မယ်လို့ Gamer Network ကကွန်ပျူတာ game အကြောင်းကျွမ်းကျင်သူ John Hicks ကတော့ကြိုတွက်ထားပါတယ
် Lots of game companies will be going after Pokemon Go like the mobile gaming market
Pokemon Go လိုမျိုး game မျိုးတွေကို game company တွေအများကြီးကထွက်လာပါလိမ့်မယ် Mobile game ဈေးကွက်ကတိတ်ကိုအပြိုင်ဆိုင်များပါတယ်တကူကအောင်မြင်ပြီဆိုတာနဲ့တန်းနဲ့ချီစင်တူ light ထွင်ကြတာမျိုးပါအောင်မြင်မှုအတွက်ဆိုရင်တော့ Pokemon လိုနိုင်ငံစုံအထည်ပေါက်ပြီးကစားလို့ကောင်းတဲ့ game မျိုးထွင်နိုင်ဖို့လိုပါလိမ့်မယ်ဖြစ်နိုင်မယ်လို့ကျွန်တော်ကတော့မထင်ပါဘူ
း father.io game ကိုဖန်တီးသူတွေကတော့ Pokemon Go ကြောင့်သူတို့ရဲ့ game အပေါ်စိတ်ဝင်စားမှုတိုးလာတာကိုလက်တွေ့မြင်ရတယ်လို့ဆိုပါတယ
် Now that people are playing Pokemon Go they're socializing they're seeing
အခုဆိုလူတွေက Pokemon Go game ကိုကစားလာကြတယ်တယောက်နဲ့တယောက် game ကြောင်းနေပြောပြီးတော့ရင်းရင်းနှီးနှီးရှိလာကြတယ်လက်ကင် mobile phone တွေကတဆင့်တခြားကဘာစီရောက်သွားအောင်လုပ်နိုင်တယ်ဆိုတာကိုလည်းမြင်လာကြပါတယ်
။ Augmented reality နည်းပညာရဲ့အကျိုးကို game ဈေးကွက်တစ်ခုထဲအသုံးချနေကြတာတော့မဟုတ်ပါဘူး။ American, Britain အပါအဝင်ဈေးပညာရှေ့ပြေးနေတဲ့နိုင်ငံတွေမှာ Augmented reality နည်းပညာသုံးပြီးတော့ခွဲစိတ်ကူတာမှုတွေလုပ်နေတာတော်တော်လေးထိရောက်အောင်မြင်နေပါပြီ။ဒါကြောင့်ပညာရေး၊ကုန်ထုတ်လုပ်ရေး၊ပို့ဆောင်ရေးလိုကဏ္ဍတွေမှာလည်းဒီနည်းပညာရဲ့အကျိုးကိုလက်တွေ့အသုံးချနိုင်မဲ့စမ်းသပ်မှုတွေကိုလည်းလုပ်နေကြပါပြီ။IDC သုတေသနအကြံပေးအဖွဲ့ကြီးရဲ့လေးလာချက်အရ augmented reality နည်းပညာရော virtual reality နည်းပညာကိုပါကမ္ဘာတဝန်းလက်တွေ့အသုံးချမှုအပိုင်းကအစောပိုင်းအစစ်မှပဲရှိနေသေးပေမဲ့လာမယ့်နှစ်တွေအတွင်း အာရှပစိဖစ်အမေရိကန်ပြည်ထောင်စုနဲ့အနောက်ဥရောပနိုင်ငံတွေမှာဒီနည်းပညာတိုးတက်မှုကတစ်နှစ်ကို100ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင
်။မဆုမျက်မှောင်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မအေးတန်နာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
လာပါစေအလုံးစိလက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့အကယ်ဒမီကပေးတဲ့ဘဝတသက်တာစွမ်းဆောင်မှုထူးချွန်အော်စကာဆုကိုရရှိသွားတဲ့ဂျက်ကီချန်ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကအသင်းတူထူထွားတာတွေကိုပြောပြပေးသွားပါမယ
်
ဂျပန်နိုင်ငံမှာဒီနေ့အတွက်ဂျပန်ကိုစားပြုမဲ့ကဘာပြိုင်ပွဲဝင်ဖို့ရွေးခန့်ရတဲ့သူကကြပြားဖြစ်နေလို့ဒီကိစ္စကိုလူတွေတော်တော်လေးပြောကြဆိုကြဖြစ်နေပါတယ်။ဂျပန်နဲ့အိန္ဒိယကပြားပရီယန်ကာယိုရှိကာဝါဟာစက်တင်ဘာ၄ရက်နေ့ကဂျပန်မှာပြုလုပ်သွားတဲ့ဂျပန်ကိုစားပြုမဲ့ကဘာရွေးချယ်ပွဲမှာအနိုင်ရသွားတာမလို့ဒါဟာဂျပန်မှာနှစ်နှစ်ဆက်တိုက်ဂျပန်စစ်စစ်မဟုတ်တဲ့ကပြားတူနိုင်ငံတကာအဆင့်မဲ့ပြိုင်ပွဲမှာရွေးခန့်ရတာဖြစ်ပါတယ်။ဖောက်ရင်အိန္ဒိယနယ်ပေါ်နဲ့မိခင်ဂျပန်လူမျိုးတို့ကနေပြီးတော့တိုကျိုမြို့တော်မှာမွေးဖွားခဲ့တဲ့အသက်22နှစ်အရွယ်ပရီယန်ကာယိုရှိကာဝါဟာမနစ်ကဂျပန်ကိုစားပြုမဲ့ဆက်ချာဝလာဝင်ပြိုင်မှုရွေးခန့်ရတဲ့အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားဖခင်နဲ့ဂျပန်နယ်ပေါ်မိခင်တို့ကပေါက်ဖွားတဲ့ကာဗျားမာလီအာရီယာနာမီကာနိုတို့ရွေးခန့်ရပြီးတော့အခုသူကဒုတိယမြောက်ဖြစ်နေကာဗျားတဦးဖြစ်နေရွေးခန့်ရတာဖြစ်ပါတယ်လူမှုကော်ရက်တွေပေါ်မှာတချို့တွေတည့်ရင်းနေကြတဲ့အထက်မှာတော့မစ်ယိုရှိကာဝါဟာနိုင်ငံတကာဆင်မြင့်မှာဂျပန်အမျိုးသမီးတို့ကိုကိုစားပြုပြီးဝင်ရောက်ရှင်တိုင်းမှုထိုက်တင်ရလားဆိုပြီးမေးခွန်းထုတ်နေကြတာပါပရီယန်ကာယိုရှိကာဝါကတော့
People still be saying something about me so I think it's the same it's just because I'm a half that comes out moreas a problem right now
ကျမကတကယ်လို့ဂျပန်ဆစ်ဆစ်ဖြစ်မယ်ကဗျားမဟုတ်ဘူးဆိုရင်လေလူတွေကတမျိုးမဟုတ်တမျိုးတော့ပြောကြမှာပါအခုတော့ကဗျားဖြစ်တဲ့ကိစ္စကပြောစရာဖြစ်နေပါတယ်လို့မစ်ယိုရှိကာဝါကရိုက်တာနဲ့အင်တာဗျူးမှာပြောသွားပါတယ်အဓိကအကြောင်းရင်းကတော့ဂျပန်အမျိုးသမီးတယောက်ဟာဘလို့ရုတ်ထွက်ရမယ်ဆိုတဲ့တတ်မှတ်ချက်ကြောင့်ပဲဖြစ်ပါတယ်အသားဖြူရမယ်ဂျပန်နဲ့တူရမယ်လို့လူတွေကအမှတ်ယူထားကြပါတယ်ဒါပေမဲ့အခုဟာကကဗျားကြီးကပြောင်းလဲနေပါပြီဒါကြောင့်မလို့ဒီဂျပန်နိုင်ငံချင်းချင်းလေးမှာမတူတဲ့လူမျိုးပေါင်းစုံနေထိုင်ကြပါတယ်ဒီမှာနှစ်တိုင်းကာဗျားတွေပို့ပြီးတော့တွေ့လာရပါပြီလို့လည်းသူကပြောသွားပါတယ်သူ့ကိုဂျပန်တွေကရောအိန္ဒိယတွေကရောအများကြီးအားပေးကြတဲ့သူတွေရှိပါတယ်လာမယ့်ဒီဇင်ဘာဝါရှင်တန်ဒီစီမြို့တော်မှာနောက်ဆုံးပြိုင်ပွဲပြုလုပ်တဲ့အခါမှာလည်းဆက်ပြီးတော့သူအားပေးမှုတွေရပါစေလို့ဆုတောင်းပါကြောင်းသူကပြောသွားပါတယ်ဂျပန်နိုင်ငံမှာ1989ခုနှစ်နောက်ပိုင်းမှာတိုင်းတစ်ပါးသားနဲ့မွေးဖွားတဲ့ကဗျားကလေးဦးရေနှစ်ဆတိုးလာတာပါဒါနဲ့ပတ်သက်ပြီးတော့ယိုရှိကာဝါက
I'm not Japanese because I am so if they don't want me to be Japanese it's not going to lead to anything and just feeling like that it's not going to end anything because
ကျမကဂျပန်မဟုတ်ဘူးလို့ပြောလို့မမိရတာကျမကဂျပန်မှာလေးပါပဲကျမလိုကဗျားတွေလည်းကဘာမှပို့တွေ့လာရမှသိကြပါတယ်တနေ့မှကဗျားကြီးကလူမျိုးတွေအားလုံးရောနှောပေါက်ဖွားတဲ့ကဘာကြီးဖြစ်လာမှာပါလို့သူပြောသွားပါတယ်။သူဟာလိုက်စင်ရဆင်းလိမ့်မှတင်ကြားလေ့ကျင့်ပေးသူလည်းဖြစ်တယ်လို့ကိတ်ကပေါ့စင်အားကစားကိုလည်းလိုက်စားတဲ့သူဖြစ်ပြီးတော့ယိုရှိကာဝါကအခုဆိုရင်မဲကဘာရှင်ပြိုင်မှုရွေးခန့်ရတဲ့အတွက်သူ့မှာတာဝန်တွေပို့လာပါပြီလို့ဆိုပါတယ်။အလုပ်တွေကိုအောင်မြင်ပြီးမြောက်အောင်လှုပ်ဆောင်ရပါမယ်လို့လည်းပြောပါတယ်။65နှစ်တက်တန်းရှိပြီဖြစ်တဲ့မဲကဘာပြိုင်ပွဲတွေမှာဂျပန်နိုင်ငံကတရက်ဖူမဆောင်ဘူးသေးပဲနဲ့အိန္ဒိယကတော့၅ချိန်မြောက်တရက်ဖူဆောင်ဖိထားပြီဖြစ်လို့အခုတစ်ခါအိန္ဒိယနဲ့ဂျပန်ကပြားမှလည်းဝင်ပြိုင်ရင်တရက်ဖူများဆောင်နိုင်မှာမျှော်လင့်ချက်တွေလည်းမြင့်မားနေကြပါလိမ့်ရှင
The best around the world. You make my dream come true. Thank you so much. Love you all. Thank you.
ကဘာကျော်ဟောင်ကောင်မင်းသားဂျက်ကီချန်ဟာဘဝတသက်တာအတွဲထူးထူးချွန်ချွန်စွမ်းဆောင်နိုင်တဲ့အော်စကာဆုချီးမြှင့်ခံရတော့မှာပါသူကိုအဲ့ဒီဆုပေးမယ်လို့ရုပ်ရှင်အမှုပညာနဲ့သိပ္ပံအကယ်ဒမီ Academy of Motion Pictures Arts and Sciences ကဒီလအစောပိုင်းကပဲကြေညာထားတာပါ အသက်62နှစ်ရှိပြီဖြစ်တဲ့ဟောင်ကောင်မင်းသားဂျက်ကီချန်ဟာကွန်ဖူပန်ဒန်၊ဒကရာတီကစ်နဲ့ရက်ရှ်အာဝါအဲလိုမျိုးနာမည်ကြီးဟောလိဝုဒ်ရုပ်ရှင်တွေမှာပါဝင်သရုပ်ဆောင်ခဲ့ပြီးတော့အခုသူက2016 Governor ဆုချီးမြှင့်ပွဲမှာဒီဆုကိုလက်ခံယူမှာဖြစ်ပါတယ်။သူနဲ့အတူမှတ်တမ်းရုပ်ရှင်ဒါရိုက်တာ Frederick Winsenen ၊ပရိစ္ဆာရုပ်ရှင်ဒါရိုက်တာ NV Coates နဲ့သရုပ်ဆောင်ရွေးချယ်ရေးဒါရိုက်တာ Lynn Selmaster တို့လည်းဒီ2016 Governor ဆုကိုရရှိကြပါတယ်။ဆုရသူတွေကို November မှာ Los Angeles မြို့မှာခန္ဓာတသက်နဲ့အော်စကာရွှေစဉ်ရုပ်ထုချီးမြှင့်မှာပါဒီဆုရတဲ့သူတွေအားလုံးကတကယ်ပါရမီရင့်တဲ့အမှုပညာရှင်တွေဖြစ်ကြတယ်လို့ Academy ဥက္ကဋ္ဌ Shirley Boone ကပြောပါတယ် Jackie Chan ဟာအသက်၈နှစ်ခန့်ကစပြီးတော့တရုတ်ဆောင်နေတာဖြစ်ပြီးတော့ဟောင်ကောင်ကရုပ်ရှင်ကားပေါင်း30ကျော်မှာပါဝင်တရုတ်ဆောင်တာဒါရိုက်တာလောက်ရိုက်ကူးတာတွေလုပ်ခဲ့ပါတယ်သူကအော်စကာဆုတော်မရဘူးသေးပါဘူးရှင် Jackie Chan က Fox Magazine ကထုတ်တဲ့2016တွင်ဝင်ငွေအများဆုံးမင်းသားဆင်းမှာဝင်ငွေဒေါ်လာ63သန်းနဲ့ကမ္ဘာဝင်ငွေဒုတိယအများဆုံးရုပ်ရှင်မင်းသားအဖြစ်နဲ့စီးရင်သွင်းခံရပါတယ်ရှင်ထောက်ဆူတဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ဟောလိဝုဒ်နာမည်ကြီးမင်းသားတယောက်တကြွပါဝင်လှုပ်ရှားတဲ့သတင်းကိုဆက်ပြီးတော့ပြောပြချင်ပါတယ်ထောက်ဆူတဲ့နိုင်ငံအတွင်းအပြည့်ရင်းစစ်ပွဲနှစ်ဖက်ခေါင်းဆောင်တွေအပါအဝင်ထိပ်တန်းနိုင်ငံရေးခေါင်းဆောင်တချို့ဒီဒေသမှာဖြစ်ပွားနေတဲ့အစ်စ်ပွဲကြီးကနေအမြဲထုတ်နေတယ်ဆိုတဲ့သက်တည်အထောက်အထားတွေတွေ့ရှိရတယ်လို့လူခွင့်ရေးအဖွဲ့တစ်ဖွဲ့ကပြောကြားထားတာပါ The Century အဖွဲ့ကိုပူးပေါင်းတည်ထောင်ခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်မင်းသား George Clooney နဲ့တက်ကြွလှုပ်ရှားသူ John Brandon Guest အဖွဲ့ကသူတို့တွေ့ရှိခဲ့တဲ့အချက်အလက်တွေကိုပြီးခဲ့တဲ့တနင်္လာနေ့ကဝါရှင်တန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။တောင်ဆူဒန်နိုင်ငံသမ္မတဆယ်ဗာကီယာဒုသမ္မတဟောင်းရီက်မက်ချန်နဲ့တောင်ဆူဒန်ဗိုလ်ချုပ်တွေဟာတောင်ဆူဒန်နိုင်ငံလက်အောက်ကနေပြီးလွတ်လပ်ရေးရပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်ရခဲ့တဲ့2005ခုနှစ်ခရီးကတန်းနဲ့ချီတဲ့ဒေါ်လာတွေကိုနိုင်ငံအဘန်နာတွေကခိုးယူနေခဲ့တာလို့ The Century အဖွဲ့ရဲ့အစီရင်ခံစာမှာဆွဆွဲထားတာဖြစ်ပါတယ်။ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရက်နေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht.
မရေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကနောက်ဆုံးပြန်နေသေးတဲ့ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါတယ်။သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ရှင်။ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာတော့ကာတွန်းရုပ်ရှင်ဒါရိုက်တာဒေါက်တာညံကျဲစေရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
အဲကျွန်တော်ယုံကြည်ရတယ်ကအများကြီးတော့ဘာပြောမှမပြီးဘောနော်ဒါပေမဲ့အဲကျွန်တော်လူအများစုသတိထားမိလာတာဒီ animation လေးလုပ်ရင် animation ကဒီကတ်တန်းရောက်ရှင်ဘောနော်ကတ်တန်းရောက်ရှင်လုပ်ရင်အောင်မြင်လာရင်ဒီမှာလူတွေသတိထားမိလာဆိုတော့ကျွန်တော်ဘလူးခံယူချက်ဘလူးယုံကြည်မှုနဲ့အောင်မြင်လာဆိုတာလေးရယ်နောက်ဒီ animation လူပညာနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ယုံကြည်မှုလေးရယ်ဘောနော်ဒါနဲ့ပတ်သက်ရကျွန်တော်ဆွေးနွေးမယ်လို့ဆုံးဖြတ်လိုက်ပါတယ်ကျွန်တော်ပြောရမှာပေါ့ဒီလိုအောင်မြင်မှုလေးတွေရလာရဲဆိုတာကျွန်တော်အနေနဲ့ဒီလိုဖြစ်ကိုဖြစ်ရမယ်ဒီနေရာကိုရောက်ကိုရောက်ရမယ်ဒါကြီးဖြစ်ကိုဖြစ်ရမယ်ဆိုတော့ယုံကြည်မှုမျိုးတော့ကျွန်တော်ဘယ်တော့မှမထားခဲ့ပါဘူးမထားခဲ့ဘူးဆိုပေမဲ့အဲကျွန်တော် target တစ်ခုတော့ထားတယ်ကျွန်တော်ထားတာကတော့အဓိကကျွန်တော်စူးစမ်းခွင့်ရရမယ်ကျွန်တော်စူးစမ်းနိုင်ရမယ်ကျွန်တော်စူးစမ်းကြည့်မယ်ပြီးတော့ကျွန်တော်စူးစမ်းဖို့အခွင့်အလမ်းကိုကျွန်တော်ဖန်တီးရမယ်ဖန်တီးနိုင်ရမယ်ဆိုတော့ယုံကြည်မှုမျိုးလောက်ပဲကျွန်တော်ထားပါတယ်ဒီ animation artist တွေပေါ့နော်မြန်မာပြည်ဒီကတ်တုန်ရုပ်ရှင်ပညာရှင်တွေနည်းနည်းကမြန်မာပြည်မှာရက်တည်ဖို့အရင်ခက်တယ်ဘာလဲဆိုဒီပြောမြန်မာမျိုးများစွာကတ်တွန်ရုပ်ရှင်တွေကိုလက်မခံကြဘူးအများစုကဘာလဲကတ်တွန်ဆိုရင်ကလေးပဲကြည့်ရဆိုတော့ခြံရင်းချက်တွေပေါ့နော်အဲ့ဒါမျိုးရှိတယ်။အဲ့ရှိရဆိုလဲဒါသူတို့ပြည့်ရမဟုတ်ပါဘူးဒီလိုပေါ့ပြိတက်ကလက်မခံတဲ့အခါမှာကိုကဒီကတ်တွန်ရုပ်ရှင်ကိုဖန်တီးတဲ့အခါမှာမစားဘူးတဲ့စားတော့တခုသူ့ပသက်တဲ့အတင်းသွားခုန်နေရတဲ့မျိုးတော့ဖြစ်တာပေါ့နော်အဲအခါမှာကျွန်တော်နေယုံကြည်မှုကသူမစားဘူးလို့ညင်းတာညင်းမှန်မရှိဘူးဒါပေမဲ့စားကြည့်ပြီးတဲ့အခါမှာသူကြိုက်သွားရမယ်ဆိုတော့ယုံကြည်မှုမျိုးနဲ့ကျွန်တော်လုပ်တယ်ပေါ့နော်ဒါကတော့အတိုင်းအတာတစ်ခုပြီးပါဟို
တခါကျလူလက်ခံသူဖြစ်တဲ့မခံရသေးကိုလုံးဆရာကြီးကိုလုံးမယ်ဆိုတော့လုံးကြီးမှုမျိုးထားတဲ့ခါလည်းထားရပေါ့နော်ဒီ target အဲ့လို target မျိုးထားတဲ့ခါလည်းထားရတယ်။နောက်ပြီးဒီငါးကြီးမှာခက်ခဲတာကဒီ animation နဲ့ပတ်သက်တဲ့ knowledge ပေါ့ knowledge ဒီမြန်မာပြည်ကလူတွေမှာမရှိကြဘူး။အဲလူနေရတဲ့ဇာတ်ကားတကားဆိုရင်ဘာလို့မဆိုသိရပေါ့နော်။ဒါပေမဲ့ကတ်တုန်းရုပ်ရှင်တစ်ခုကြတော့ဘယ်ကနေဘယ်လိုခံသေးပြီးဘယ်လိုဖြစ်လာလဲဆိုတာကိုအများစုကမသိကြဘူး။ဟိုဟာစီးပွားရေးသမားတွေကသူငွေကုန်ကြေးကျခမင်းများမှန်းထားပြီးတော့ကျန်တဲ့ခုရိုက်မယ်ဆိုရင်အဲလူနေရိုက်တဲ့ဟာကိုရိုက်မယ်လို့သူကရွေးချယ်တယ်ပေါ့အဲ့တော့သူတို့ဒီဒိုင်တာရဲ့ cost မင်းမင်းရဲ့ကွန်ကြက်စိတ်တွေကသူတို့ပြည်ပြည်သားဖြစ်နေတာဟောကွန်ကြက်စိတ်ငင်းနေနေရိုက်မယ်ဆိုရင်ဒီကတ်တုန်းရုပ်ရှင်ပြင်ညာဘက်သူကလှည့်လိုက်လှည့်လိုက်ပြီးတော့သူကမှန်းတယ်ဒါပေမဲ့အဲ့ခါမှာသူတို့မှန်းကျတဲ့နှမ်းတော့ကလွဲပေါ့ဟောဆိုကတ်တုန်းရုပ်ရှင်မှာအာကျွန်တော်ကွန်ကြက်စိတ်တွေအများကြီးရှိတယ်အဲကျွန်တော်ကတ္တရှင်တခု10စက္ကန့်ဆက်ဆိုတော့ကြီးရတာ10စက္ကန့်အဲ10စက္ကန့်ကြိုးတော့ကျွန်တော်24ပုံဆွဲရတယ်။တပုံဖြစ်လာလို့တော့ကျွန်တော်တို့အရင်ဆုံး animation artist animator ပေါ့နော်ဒီကတ္တရုပ်လုပ်ပညာရှင်ပေါ့နော်သူကအရင်ဖန်တီးရတယ်သူရဲ့ဟိုဟာဒီကတ္တစက္ကန့် frame လေးပေါ့အကျန်းလေးသူကဖြတ်ပြရတယ်သူက shape ပုံနောက်ပုံလေးဒီပုံသူဒီ character လှုပ်ရှားမှုတွေအဲ့ဒါကိုသူကညံ့ညောအောင်ဖန်တီးပြရတဲ့လူပေါ့နော် sketch လိုက်တဲ့လူကအဲဒီ character ရုံလုံးပေါ်လာတော့ sketch လိုက်ရတယ်လိုက်ဒီမှာတခါအင်ကင်းနမပေါ့သူကဒီကဒါဒီ sketch ကိုကြည့်လို့ကောင်းအောင် line ပြန်အောင်ပါတယ်တခါအဲ့အုပ်ပြီးရဲ့ဟာကို color တမားနေပြီးတော့ color ဖြည့်ရတယ်ဟိုသူရဲ့ shadow တွေ shade တွေနေပေါ့နော်အရေးတွေအရေးကြတယ်အဲ့ဒါကြီး line ပြန်ချင်ရတယ်တခါအဲ့လောက်ကိုဒီဘက်ကနောက်ခံ background တမားလည်း background ပကြီးကိုဆွဲရတယ်အဲ့လားလေးအကုန်ပေါင်းလိုက်ပြီးမှချင်းနဲ့နောက်နဲ့ background တွေရှိအောင် editor ပြန်ပြန်ညှိရတယ်အဲ့အဲ့လားလေးအကုန်ပေါင်းလိုက်မှတပုံဖြစ်တယ်အဲ့လိုပုံမျိုး24ပုံပေါ့မှာ10စက္ကန့်ဖြစ်တယ်ဆိုတော့အချုပ်ပြရမယ်ဆိုရင်အောင်မြင်ဖို့တော့တာဂက်ထားပြီးကြိုးစားပဲဒါပေမဲ့မအောင်မြင်လဲနောက်တစ်ခါထပ်ကြိုးစားမယ်အနည်းဆုံးတော့တာဂက်ကိုသွားနိုင်မယ်လမ်းကိုကျွန်တော်ရှောင်းနိုင်နေတယ်လို့ကျွန်တော်တော့ကြောင်းကြည့်တယ်အဲတိုက်တော့မှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီနေ့နာနေညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်ပါပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့စနေနေ့ညပိုင်းကနယူးယောက်မြို့မန်ဟတ်တန်ရပ်မှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ဆက်ဆက်ပြီးအသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့တာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်ဒီဖြစ်ရပ်ကတော့ဒီလွန်ခဲ့တဲ့48နှစ်အတွင်းနယူးယောက်မှာဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုကြိုးစားတဲ့ဖြစ်ရပ်တွေကတစ်ခုပါအာဖဂန်ရွယ်ဘွားအမေရိကန်နိုင်ငံသားအာမက်ဒ်ခန်ရာဟာမီကိုဒီစနေနေ့ည၈နာရီခွဲကချဲလ်စီရပ်ကွက်မှာလူ29ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဘုံးကွဲတိုက်ခိုက်မှုအတွက်စစ်ဆေးမေးမြန်းဖို့အလိုရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါရယ်။ဒါအပြင်နယူးယောက်မြို့တောင်ဘက်135ကီလိုမီတာအကွာမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုအတွက်လည်းမေးမြန်းစစ်ဆေးဖို့အလိုရှိနေတာဖြစ်တယ်လို့ပြောပါရယ်။ Seaside Park ဘန်းကျန်တွေကအမိုက်ပုံးတစ်ခုထဲမှာဖောက်ခွဲခဲ့တဲ့အဲ့ဒီပေါက်ကွဲမှုကြောင့်တော့ဒဏ်ရာရသူမရှိခဲ့ပါဘူးရှင်။စီးပြားနိုင်ငံအလပ်ပိုမြို့မှာအစာရေစာနဲ့စီးပွားပစ္စည်းတွေလိုအပ်နေတဲ့ဒီဒုက္ခသည်2,000-3,000ကျော်အထက်အကူအညီပေးရေးရင်နှံတွေမြို့ရင်းကိုမဝင်ရောက်နိုင်သေးတာနဲ့ပတ်သက်လို့နာကျင်မိတယ်လို့စိတ်ပြက်လက်ပြက်ဖြစ်ရတယ်လို့ကုလသမဂ္ဂရေးဘော်အကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးမှူးကဒီကနေ့ပြောပါရယ်ဒုက္ခသည်တွေအထက်ထောက်ပံ့ရေးပစ္စည်းတွေအစစ်အစေးမရှိဘဲပို့ဆောင်ဝင်ပြုဖို့နဲ့စီးပွားကုသမှုခံယူဖို့တကယ်လိုအပ်နေတဲ့သူတွေကိုခေါ်ဆောင်သွားနိုင်ရေးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အထွေထွေမှူးစတီဖန်အိုဘရိုင်ကထပ်မံပြီးတော့စာရေးသားတောင်းဆိုထားပါရယ်ရှင်တိုင်းနဲ့ချီရဲ့ဒုက္ခသည်တွေနဲ့ဒီရွှေ့ပြောင်းဝင်ရောက်သူတွေအရေးနိုင်ငံတကာခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုဒီကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာဒီကနေ့ကျင်းပပါရယ်ဒုက္ခသည်တွေအရေးနိုင်ငံတကာအတိုင်းအဝန်အနေနဲ့ပို့ပြီးတော့အလေးထားပူးပေါင်းဆောင်ရွက်ဖို့အရွယ်ချက်နဲ့အခုလိုကျင်းပတာပါလူတွေတိုင်းနဲ့ချီရွှေ့ပြောင်းနေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံအကြီးအကဲတွေပါဝင်တဲ့အခုထိပ်သီးအစည်းအဝေးကျင်းပနေတာမှာဒီမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းဒီကနေ့ဒီဆွေးနွေးပွဲကိုတက်ရောက်နေပါရယ်ဒေါက်ဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့ကျရင်လေကုလသမဂ္ဂအထွေထွေညီလာခံမှာမိကုံပြောကြားအောင်မှာဖြစ်ပါရယ်ရှင
်။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါရယ်ရှင်။တင်းနလာနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်တင်ဂီထိုက်ဖြစ်ပါရယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချန်ဖြစ်ပါရယ်ရှင်။ကျမကစုမော်မှာ ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့တင်းနာနေညချမ်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ဖြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.